Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့ဂျွန်လာရှိရဲ့တင်းလာနေအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မစုမြတ်မော်ပါရှင်။ COVID-19 ကာယရောဂါအရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမဟုတ်အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။ American ပြည်ထောင်စုမှာရဲဖမ်းဆီးထားခြင်းအတွင်သေဆုံးခဲ့သူ George Floyd ရဲ့ရုပ်အလောင်းကိုသူ့မွေးရ Texas ပြည်နယ် Houston မြို့မှာဒီကနေ့အများပြည်သူလာရောက်ကြည့်ရှုနှုတ်ဆက်နိုင်ကြမှာဖြစ်ပါတယ်။နောက်ဆုံးအတုပအခမ်းအနားကိုတပ်ဖက်မှပြုလုပ်ပြီးရင်တော့ရုပ်အလောင်းကိုမြှုပ်နှံမှာပါတမန်ရွေးကောက်ပွဲကြရင်ဒီမိုကရက်တစ်ပါတီတမန်လောင်းအဖြစ်အရွေးခံမဲ့ဒုတမန်ဟောင်းဂျိုးဘိုင်ဒန်ဟာဟျူစတန်မြို့ကိုဒီကနေ့သွားရောက်ပြီးရှာရစ်သူမိသားစုတွေနဲ့တွေ့ဆုံကနတ်ဖန်အတုပအခမ်းအနားမှာပြသဖို့သူ့ရဲ့နှုတ်ဆက်စကားဗီဒီယိုကိုပေးမယ်လို့ဂျိုးဘိုင်ဒန်ရဲ့လက်ထောက်တယောက်ကပြောပါတယ်လွန်ခဲ့တဲ့သတင်းနှစ်ပတ်ကလူမဲ George Floyd ရဲ့လက်ပင်ပေါ်လူပြူရဲတယောက်က10မိနစ်ကြာကြာတပ်ဖိထားခဲ့ပြီးတဲ့နောက်တေဆုံးခဲ့ရတဲ့အပေါ်စန့်ကျင်တဲ့ဆန္ဒပြပွဲတွေ American တဝန်တင်းကုလီတွေကလည်းဆက်ရှိခဲ့ပါတယ်။ဆန္ဒပြပွဲတွေကြောင့် Washington မြို့တော်လုံခြုံရေးအတွက်သမ္မတ Donald Trump ခေါ်ယူခဲ့တဲ့ပြည်ရင်းလုံခြုံရေးအရာတောက်ခွဲတွေကိုစတင်ရုပ်သိမ်းဖို့သမ္မတကတင်းကုလီတွေကအမိန့်ပေးခဲ့ပါတယ်။အခုရက်ပိုင်းဆန္ဒပြပွဲတွေအတွင်းအာဏာပိုင်တွေနဲ့ဆန္ဒပြသူတွေကြားထိတိုက်တွေ့ဆုံမှုတွေအနည်းအချင်းသာရှိတော့ချိန်မှာတခြားပြည်နယ်တွေကနေလည်းလုံခြုံရေးအရန်တပ်ဖွဲ့တွေပြန်လည်ရုပ်သိမ်းနေကြပါတယ်။ George Floyd တေဆုံးခဲ့ရတဲ့ Minnesota ပြည်နယ် Minneapolis မြို့မှာတော့ရဲတပ်ဖွဲ့ကိုဖျက်သိမ်းဖို့မြို့ကောင်စီဝင်အများစုကသဘောတူခဲ့ကြပါတယ်။ Los Angeles မြို့တော်ကတော့ရဲတပ်ဖွဲ့အသုံးစိတ်ကိုဖျက်တောက်ပြီးအများပြည်သူအတွက်တခြားအစီအစဉ်တွေမှာအသုံးပြုသွားမယ်လို့တနင်္ဂနွေနေ့တုန်းကကတိပြုခဲ့ပါတယ်။နယူးယောက်မြို့တော်ဝန်ကလည်းပမာဏပေါ်မပြပေမဲ့ရဲတပ်ဖွဲ့အသုံးစိတ်တချို့ကိုလူငယ်နဲ့လူမှုရေးဆိုင်ရာဝန်ဆောင်မှုလုပ်ငန်းတွေမှာလွှဲပြောင်းအသုံးပြုဖို့စီစဉ်နေတယ်လို့တနင်္ဂနွေနေ့တုန်းကပြောကြားခဲ့ပါတယ်။အမေရိကန်မှာရဲလက်ချက်နဲ့ George Floyd တေဆုံးခဲ့ရတဲ့ဆန့်ကျင်ဆန္ဒပြပွဲတွေကမ္ဘာနိုင်ငံတော်တော်များများမှလည်းတနင်္ဂနွေနေ့တုန်းကပြုလုပ်ခဲ့ကြပါတယ်။ဥရောပမြို့ကြီးတွေမှာလုပ်ခဲ့တဲ့ဆန္ဒပြပွဲတွေအတွင်းသူတို့နိုင်ငံတွေထဲမှာရှိနေတဲ့လူမျိုးအသားအယောင်ခွဲခြားဆက်ဆံမှုတွေကိုဆန့်ကျင်ကြောင်းထုတ်ဖော်ပြောခဲ့ကြပါတယ်။အီတလီနိုင်ငံရောမမြို့တော်ကပြည်သူ့ရင်ပြင်မှာပြုလုပ်ခဲ့တဲ့ဆန္ဒပြပွဲကအတန်းတွေဖြစ်ပါတယ်။ခွဲခြားဆက်ဆံမှုဆန့်ကျင်တဲ့ဒီဆန္ဒပြပွဲကိုထောင်ထဲချီတဲ့သူတွေတက်ရောက်ခဲ့ကြပါတယ်။ဆန္ဒပြသူတွေဟာလက်သီးစုပ်လက်မြောက်ဒူးထောက်ပြီးတော့လူပြူရဲအရာရှိ George Floyd ရဲ့လက်ပင်ပေါ်ဒူးနဲ့တက်ဖြစ်ထားခဲ့တဲ့အချိန်အတိုင်း10မိနစ်ကြာကြာငြိမ်သက်ခဲ့ကြပါတယ်။ဗြိတိန်နိုင်ငံလန်ဒန်မြို့တော်မှာလည်းအမေရိကန်တန်ယုံရှိမှအပါအဝင်လက်ပေါ်ထွက်ပြီးတောင်းနဲ့ချီတဲ့သူတွေဆန္ဒပြခဲ့ကြပါတယ်။ဒန်မတ်နိုင်ငံကိုပင်ဟေဂန်မြို့တော်ကအမေရိကန်တန်ယုံရှိမှလည်းလူတထောင်ကျော်စုဝေးဆန္ဒပြခဲ့ပါတယ်။အလားတူပြင်သစ်ဘယ်လ်ဂျီယမ်ဂျာမနီစပိန်ဟန်ဂေရီစတဲ့နိုင်ငံတွေအပြင်ဩစတြေးလျနိုင်ငံမှလည်းနိုင်ငံတွဲမှရှိနေတဲ့ခွဲခြားမှုတွေကိုဆန္ဒပြပွဲတွေအတွင်းမှာမိမောင်းထိုးပြခဲ့ကြပါတယ်။ကိုရီးယား K-pop အဖွဲ့တစ်ခုဖြစ်တဲ့ BTS က Black Lives Matter အလှူရှာမှုအဖွဲ့ကို American Dollar တသန်းလှူဒါန်းခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှာရဲတပ်ဖွဲ့အတွင်းစီးပံထိန်းသိမ်းရေးနဲ့လုံထုံးလုံနေရအလုံးကိုပြင်ဆင်ပြောင်းလဲမဲ့အဆိုပြုချက်ကိုဒီမိုကရက်အမတ်တွေတင်ပြဖို့ပြင်ဆင်နေပါတယ်။ AP သတင်းဌာနကရရှိတဲ့ Justice in Policing Act ဥပဒေမူကြမ်းထဲမှာရဲတွေကိုဥပဒေအရအကာအကွယ်ပေးထားတာကိုကန့်တတ်ဖို့နိုင်ငံထဲမှာရဲတပ်ဖွဲ့ရဲ့အလွန်အကျွံအင်အားသုံးတဲ့ဖြစ်ရပ်တွေကိုစည်းရင်းပြုစုဖို့အသက်မရှူနိုင်အောင်နောက်ကနေလက်ဘင်းကိုညှစ်တဲ့လုပ်ရက်ကိုတားမြစ်ဖို့စတဲ့အချက်တွေပါဝင်တယ်လို့AP သတင်းမှာဖော်ပြထားပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာနှစ်ပေါင်း20နီးပါးဖြစ်နေတဲ့စစ်ပွဲတွေအဆုံးသတ်ရေးယူရတဲ့ငြိမ်းချမ်းရေးသဘောတူညီမှုအကောင့်ထယ်ဖော်တဲ့အပေါ်တုံ့တက်ဖို့အတွက်အမေရိကန်အစိုးရကိုယ်စားလှယ်နဲ့တာလီဘန်ကောင်ဆောင်တွေတွေ့ဆုံခဲ့ကြပါတယ်။ကတားနိုင်ငံဒိုဟာမြို့မှာတနင်္ဂနွေနေ့ကတွေ့ဆုံပွဲအတွင်းအမေရိကန်ကိုယ်စားလှယ်ဆောင်းမီခါလီဇတ်နဲ့အတူအာဖဂန်ကအမေရိကန်တပ်များဆိုင်ရာတပ်မှုကြီးဗိုလ်ချုပ်ကြီးစကော့တ်မီလာလည်းတက်ရောက်တယ်လို့တာလီဘန်အဖွဲ့ပြောခွင့်ရသူကပြောပါတယ်။အကျဉ်းသားတွေအများဆုံးပြန်လွှတ်ပေးရင်းနဲ့အာဖဂန်နိုင်ငံရေးမှအရေးပါတဲ့အခွဲတွေကြားစတင်ညှိနှိုင်းရေးကိစ္စတွေကိုတစ်ဖက်လုံးဆွေးနွေးခဲ့ကြတယ်လို့သူကပြောပါတယ်။တာလီဘန်အကြီးအကဲရဲ့နိုင်ငံရေးဆိုင်ရာဒုတိယလက်ထောက်ကတာလီဘန်တို့ဘက်ကတက်ရောက်ခဲ့ပါတယ်။
ဒီရေအမေရိကန်တန်ညဘက်မြန်မာသားအစီအစဉ်မျိုးကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1953 ညလိုင်းဒိုမီတာ25 kHz 1783ည တိုက်တိုမီတာ32 kHz 933နဲ့ပထမနာရီဘက်မှာတိုက်လမ်းမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်
မင်္ဂလာပါရှင်ကျမများသတင်းအောင်ပါသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်ရှင် Johns Hopkins တက္ကသိုလ်ကိုရိုနာဗိုင်းရပ်စ်သုတေသနစင်တာစီးရင်တွေအရဒီကမ္ဘာလုံးတိုင်းတန်တဲ့ COVID-19 ကူးစက်ခံထားရသူ9သန်းကျော်ရှိနေပြီးသေဆုံးသူ4,300နီးပါးရှိနေပြီဖြစ်ပါတယ် COVID-19 ကြောင့်သေဆုံးသူဦးရေအများဆုံးဟာ American ပြီးရင် Britain, Brazil နဲ့ Italy နိုင်ငံတွေဖြစ်ပါတယ် American တလွားလူမျိုးရေးခွဲခြားမှုဆန္ဒပြပွဲတွေမှာသတင်းတပတ်ကြာလူစုလူဝေးနဲ့ပါဝင်ခဲ့သူတွေကို COVID-19 စစ်ဆေးမှုတွေလုပ်ဖို့အာဏာပိုင်တွေကတိုက်တွန်းထားပါတယ်။ဒီကနေ့ညူယောက်မြို့မှာပထမအဆင့်အနေနဲ့ဆောက်လုပ်ရေးလုပ်ငန်းဆက်ယုံနဲ့လက်လီလက်ကားအယောင်ဝယ်တွေကိုပြန်ဖွင့်သွားမှာဖြစ်တဲ့အတွက်လူပေါင်း4သိန်းလောက်အလုပ်ပြန်ဝင်နိုင်မယ်လို့ခန့်မှန်းထားပါတယ်။စတိုးဆိုင်တွေကိုတော့ပစ္စည်းမှယူပြီးလာရောက်ယူတဲ့စနစ်နဲ့ပဲဖွင့်လှစ်ပေးဖို့စီစဉ်ထားပြီးစားတောက်ဆိုင်တွေကိုတော့ဒီတလလုံးဆက်ပြီးတော့ပိတ်ထားမှာပါ။Florida ပြည်နယ်မှာတော့ဒီကနေ့တနင်္ဂနွေနေ့တည့်ရက်ထဲမှာယောဂကူးစက်သူ1180ရှိတဲ့အတွက်ကူးစက်သူ1000ထက်မှရှိတာ9ရက်ဆက်တိုက်ရှိနေပြီလို့ပြည်နယ်ကျန်းမာရေးဌာနကပြောပါတယ်။ယောဂကူးစက်မှုတန်ကိုအဆိုးဆုံးခံရတဲ့ဥရောပနိုင်ငံတွေမှာတော့အသွာလာကန့်သက်ထားတာတွေကိုတဖြည်းဖြည်းပြန်ပြီးဖွင့်ပေးနေပြီဖြစ်ပါတယ်ရှင်။နယူးဇီလန်နိုင်ငံမှာ COVID-19 ရောဂါကင်းရှင်းသွားပြီလို့နယူးဇီလန်ဝန်ကြီးချုပ်ဂျက်ဆင်ဒရာဒင်နာဒီကနေ့တနင်္လာနေ့ကြေညာခဲ့ပါတယ်။
In New Zealand, we did something remarkable in our fight to beat COVID-19. We united in unprecedented ways to crush the virus.
COVID-19 တိုက်ဖျက်ရေးမှာ New Zealand အနေနဲ့အောင်မြင်မှုတစ်ခုရအောင်လှုပ်ဆောင်နိုင်ခဲ့ပါပြီ။ဒီ virus ကိုချေမှုန်းမှုအလုံးတစ်စီးတစ်လုံးနဲ့ညီညီညွတ်ညွတ်လှုပ်ဆောင်ခဲ့ကြတာပါ။ဒီကပ်ရောဂါကြောင့်သေဆုံးသွားခဲ့ရသူတွေကိုလည်းအသိမှတ်ပြုပါတယ်။ကျမတို့အားလုံးလက်တွဲဆောင်ရွက်ခဲ့ကြသလိုတတ်နိုင်သမျှဖေးမှပေးခဲ့ကြပါတယ်လို့ပြောသွားတာပါ။COVID-19 နဲ့ဆေးရုံတကူတာမှုခံယူနေတဲ့နောက်ဆုံးလူနာကိုဆေးရုံဆင်ခွင်ပြုလိုက်ပြီးကူးစက်မှုအသစ်ထပ်မတွေ့ကြောင်းကျန်းမာရေးဌာနညွှန်ကြားမှုချုပ် Ashley Bloomfield ကကြေညာချက်ထုတ်ပြန်ပြီးမကြာခင်မှာပဲဝန်ကြီးချုပ်ကအခုလိုကြေညာလိုက်တာပါ February လနောက်မင်္ဂဆပြီးတော့ယောဂကူးစက်မှုဖြစ်ပွားခဲ့တဲ့ New Zealand မှာအထူးပြုလူနာသင်မရှိတာ18ရက်ဆက်တိုက်ရှိပြီလို့ညွှန်ကြားမှုချုပ် Bloomfield ကပြောပါတယ်ဒါပေမဲ့လည်းဆက်ပြီးတော့သတင်းနဲ့နေထိုင်ကြဖို့လိုအပ်ကြောင်းကိုလည်းသူကပြောပါတယ်မတ်လတွေကစပြီးတော့နိုင်ငံတွင်အသွားအလာထိန်းချုပ်ကန့်သက်ထားတာတွေကိုအဆင့်၄ဆင့်ခွဲဖြေလျှော့ပေးသွားမယ်လို့ကျန်းမာရေးဌာနကရတဲ့စီးရင်တွေကိုအခြေခံပြီးတော့ဝန်ကြီးချုပ်အာဒနာပြောတာပါဒါပေမဲ့နေဆက်ကိုတော့ဆက်ပြီးတော့ပိတ်ထားမယ်လို့ပြောပါတယ်နယူးဇီလန်မှာယောဂကူးစက်မှုစတွေ့တဲ့အချိန်ကလေးကစပြီးတော့အရေးပါတဲ့လုပ်ငန်းတွေကလွဲလို့ကြံစီးပွားရေးလုပ်ငန်းတွေအလုံးကိုပိတ်ထားခဲ့ပါတယ်ဆောက်လုပ်ရေးလုပ်ငန်းတွေနဲ့ပြည်ရင်းခီးသွားလာခွင့်ကိုမေလကစပြီးတော့ဖွင့်ပေးခဲ့တယ်လို့ဈေးဆိုင်တွေစားတောက်ဆိုင်တွေရုပ်ရှင်ရုံနဲ့ကျောင်းတွေကိုတဖြည်းဖြည်းပြန်ပြီးတော့ဖွင့်ပေးခဲ့တာပါလူဦးရေ9000လောက်ရှိတဲ့နယူးဇီလန်မှာ COVID-19 ကူးစက်သူ1154ယောက်ရှိပြီးတော့22ယောက်သေဆုံးခဲ့ပါတယ်ရှင်မြန်မာနိုင်ငံမှာ COVID-19 ရောဂါပိုးကူးစက်ခံရသူဒီကနေ့တစ်ယောက်ထပ်ပြီးတော့အတည်ပြုခဲ့တဲ့အတွက်ရောဂါကူးစက်ခံရသူစုစုပေါင်း243ယောက်ရှိသွားပြီလို့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်ဒီကနေ့တက်ခွဲနမူနာ698ခုကိုစစ်ဆေးခဲ့တာမှာ COVID-19 ရောဂါပိုးကူးစက်ခံထားရသူအတည်ပြုလူနာသစ်တစ်ယောက်ထပ်ပြီးတော့တွေ့ခဲ့တာဖြစ်တယ်လို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကဒီကနေ့မနေ့၈ နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒီကနေ့တွေ့ရှိတဲ့အသက်35နှစ်အရွယ်အမျိုးသားကအီတလီနိုင်ငံကပြန်လာသူဖြစ်ပြီးတော့အသွားအလာစောင့်ကြည့်ကန့်သက်ထားသူဖြစ်ပါတယ်။တက်ခွဲတီတီလူနာရီတွေနှစ်ကြိမ်ဆက်တိုက်ပိုးမတွေ့ဘဲနဲ့ယောဂပိုးကင်းစင်သူ156ယောက်ရှိပြီးအဲ့ဒီက136ယောက်ကိုဆေးရုံဆင်ခွင်ပေးလိုက်ပြီးတက်မှတ်ထားတဲ့နေရာတွေမှာအသွားအလာကန့်သက်စောင့်ကြည့်ရပြီးဆက်လုပ်နေတယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံမှာအခုအချိန်ထိကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူ6ယောက်ရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနကအတည်ပြုထားပါတယ်ရှင်။လောက်နိုင်ငံမြောက်ပိုင်းမှာတည်ဆောက်မဲ့မဲခေါင်မြေရေကာတာစီမံကိန်းအဖြစ်အတွက်ညှိနှိုင်းဆွေးနွေးပွဲတွေစတင်မယ်လို့မဲခေါင်မြေကော်မရှင်ကပြီးခဲ့တဲ့လကကြေညာပြီးတဲ့နောက်မှာမဲခေါင်မြေထိန်းသိမ်းရေးလှုပ်ရှားနေသူထိုင်းပတ်ဝန်းကျင်ထိန်းသိမ်းရေးသမားတွေအကြားစိုးရိမ်ပူပန်မှုတွေထွက်ပေါ်ခဲ့ပါတယ်။ဆန္ဒကမြေအားဖြင့်စစ်ဆေးရုံတွေတည်ဆောက်မဲ့အဲ့ဒီရေကာတာဟာလောက်နိုင်ငံရဲ့စက်ထမမြေရေကာတာဖြစ်ပြီးတော့ American Dollar 1 billion ကုန်ကျမှာဖြစ်တယ်လို့လာအိုနိုင်ငံမှာနိုဝင်ဘာလအတွင်းကလုပ်ငန်းစတင်ခဲ့တဲ့ဇာရာဘူရီရီကာတာရဲ့မြောက်ပိုင်းမှာနောက်ထပ်တည်ဆောက်မဲ့ရီကာတာတစ်ခုလည်းဖြစ်ပါတယ်။အစိုးပြုထားတဲ့ရီကာတာစီမံကိန်းအသစ်ဟာမလို့အပဲကြီးမားလူမီအန်ဒီရဲ့ရှိတာကြောင့်ပယ်ဖျက်တင်တယ်လို့ Save the Mekong အဖွဲ့ကဆွန်လာအစိုးပိုင်းကပြောပါတယ်။ဒီရီကာတာအသစ်ဟာလည်းဇာရာဘူရီရီကာတာလိုပဲထိုင်းနိုင်ငံကိုလျှက်စစ်တင်ပို့ဖို့ဆောက်လုပ်မှဖြစ်လို့လျှက်စစ်ထုတ်လုပ်မှုတွေဟာလိုအပ်တာထက်ပိုနေပြီလို့လည်းလေလာသူတွေကပြောတာပါ။ပြီးခဲ့တဲ့နှစ်နှောင်းပိုင်းမှာမဲခေါင်မြေအောက်ပိုင်းမှာရေမြင့်နှပြင်စံချိန်တင်နှိမ့်ကျခဲ့တာဟာ ထိုင်းနိုင်ငံရဲ့နှစ်40အတွင်းအဆိုးဝါးဆုံးမိုးကောင်တွေနှစ်နယ်လေးတိုက်ဆိုင်သွားခဲ့တာကြောင့်မဲခေါင်မြစ်ပေါ်မိကိုနေရတဲ့ထိုင်းလေသမားတွေပေါ်မှာအတော်လေးထိခိုက်ခဲ့ပါတယ်။တရုတ်နိုင်ငံကမဲခေါင်မြစ်ကော်မရှင်နဲ့မပါဝင်ပေမယ့်တရုတ်နိုင်ငံအတွင်းမဲခေါင်မြစ်ညမှာတိစောက်ထားတဲ့ရေကာတာက၁၁ခုရှိပါတယ်။အဲ့ဒီရေကာတာတွေကြောင့်မဲခေါင်မြစ်ရေနေပါသွားရတယ်လို့1992ခုနှစ်ကနေ2019ခုနှစ်အတွင်းစီးဆင်းခဲ့တဲ့မြစ်ရေပမာဏကိုလေ့လာတန်းတားခဲ့တဲ့ Eyes on Earth အဖွဲ့ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ရှင်။တော်ရရှင်များရှင်တင်းနလာနေညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကြီးညာလို့အပြီးမှာတော့သတင်းဆောင်မတွေနဲ့ပတ်စင်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
။အမေရိကန်ပြည်ထောင်စုမှရဲတပ်ဖွဲ့ကဖမ်းဆီးထားချိန်လူမဲမျိုးသားတဦးတေဆုံးခဲ့တဲ့ပေါ်ကန့်ကွက်တဲ့ဆန္ဒပြပွဲတွေဖြစ်နေတာအခုဆိုရင်တော့သတင်းနှစ်ပတ်လောက်ရှိလာနေပါပြီ။ဆန္ဒပြပွဲရဲ့နောက်ဆုံးအခြေအနေနဲ့တာဝန်ရှိသူတွေရဲ့တုံ့ပြန်မှုရှေ့လာလာတွေနဲ့ပတ်သက်လို့အနီးကဆောင်ကြည့်နေတဲ့ VOA အစည်းအဝေးအေဒီတာဦးကျော်စံသားကိုဆက်သွယ်မေးမြန်းကြည့်ပါမယ်။
ဟုတ်ကဲ့ပါရှင်ခုကတော့မိတ်ဆက်ပြည်တော်စုတဝန်းလုံးမှာဆန္ဒပြပွဲတွေကသတင်းမပတ်လောက်ရှိလာပြီးတော့တော်တော်လေးအချိန်ကောင်းနေတာကိုတွေ့ရပါတယ်ပြီးရတဲ့စနေတနင်္ဂနွေတုန်းကဆိုလို့ရှိရင်တော့ဒီမြို့တော်ဝါရှင်တန် DC အပါအဝင်မြို့ကြီးတော်တော်များများမှာအကြီးအကျယ်ဆန္ဒပြခဲ့ကြပါတယ်အဲ့တော့ဆရာကလည်းဒီမိတ်ဆက်တဝန်းဆန္ဒပြပွဲတွေအထူးလင်းလာပြီးတော့ဆောင်ကြည့်နေတာဆိုတော့ဒီဆန္ဒပြပွဲတွေအထူးကြက်တွေဘာတွေရှိလာလဲကြောပြပေးပါဦးဆရာကျော
်ဒီလိုမှလည်းပဲညီညီညံ့ပဲဆန္ဒပြရတာတွေ့ရပါတယ်အခုဖြစ်ခဲ့တာကဝါရှင်တန်ပြည်နယ်ကဆီယက်တယ်မြို့မှာဆန္ဒပြမယ့်လူအုပ်ထဲကိုလူတဲကကားမောင်းဝင်လာပြီးတော့ဒီတဲကိုတနက်နေ့ဖြစ်ခဲ့ပါလေ။အဲဒီလူဖန်ထားတဲ့လူရဲတွေကပြောတယ်အစည်းအဝေးကြောင့်ဘာမှပြောတာတွေးရပါဘူး။နောက်ထူးခြားမှုကတော့အမေရိကန်ဒီမြို့တော်ဝါရှင်တန် DC ရဲ့ဆန္ဒပြပွဲမှာမနေ့ကညနေပိုင်းကဆက်လက်တော့အမတ်ဆနေတာမစ်ရော်မနီကိုရိုင်းပါဝင်ဆင်ွဲလာတွေးရပါလေ။ဒါဟာဒီပုဂ္ဂိုလ်တူတဲ့နေကျင်လူဟာတော်လည်းချမ်းကိုဝေဖန်နေတဲ့လူဆိုတော့တိတ်မထူးကြတော့လည်းပဲသူက Republican Party ကအစီအဝါကြီးမားတဲ့အစီအစဉ်ကသမ္မတလောင်းဖြစ်တော်မှသူတို့ပါတီကိုစားပြီးတော့ရွေးချယ်ခြင်းခံခဲ့ရတဲ့ပုဂ္ဂိုလ်တယောက်ဖြစ်ပါတယ်ဒီလို Republican Party ရဲ့အစီအဝါကြီးမားတဲ့အထက်သို့တော့အမတ်တယောက်ပါဝင်ဆင်နွှဲလာတဲ့ဆိုဟာသူ့ရဲ့အဖြစ်တွေ့ရတယ်လို့ပြောမှာဖြစ်ပါတယ်ရှင်မေ
ဟုတ်ကဲ့အဲ့တော့ဆန္ဒပြတဲ့လူတွေဘက်ကလည်းသူတို့လူလားကြောင်းစီချက်တွေဆန္ဒပုံပေါ်နေကြတယ်ဆိုတော့သက်ဆိုင်တဲ့တာဝန်ရှိသူတွေဘက်ကရောဘယ်လိုမျိုးတုံ့ပြန်တာရှိပါလဲဆရာကျောင်
းအဓိကကတော့ရဲစပ်ဖွဲ့ပြည်ပြင်းနဲ့ပတ်သက်ပြီးတော့တုံ့ပြန်မှုတွေအများကြီးတွေ့လာပါတယ်။ဟုတ်တော့လူမဲအမှန်များအဖွဲ့ဆောင်ဆောင်ဖြစ်တဲ့တယ်ရန်ဘတ်စကာရဲစပ်ဖွဲ့လူပုံလူကြီးပြည်ပြင်းရေးဥပဒေကြောင့်ဟုတ်တော့မှအဆိုတင်သွင်းမယ်ဆိုပြီးတော့မင်းကသတင်းစာရှင်းလင်းပွဲတွေအများကြီးပြောခဲ့ပါတယ်။သတင်းသမားတွေကိုအများကြီးရှင်းပြခဲ့ပါတယ်။အဲဒီတည်းမှာအများကြီးလူငင်းဝပြည်သားမှုကိုထင်းထင်းရဲ့အခါမှာရဲရဲလှုပ်ဆောင်မှုဟာအလွန်အကျွံဖြစ်ခဲ့ရင်အဲဒီကိစ္စနဲ့ပတ်သက်ပြီးတော့တာဝန်ကျွန်းလို့ရှိစေရမယ် accountability ရှိစေရမယ်ဆိုတာပါဝင်မယ်လက်ထင်းကိုကြည့်ပြီးတော့မထွန်းရဘူးဘာညာအဲ့ဒီဟာတွေပါဝင်ပါလိမ့်မယ်ဒါအပြင်အခြားအချက်တွေလည်းအများကြီးပါဝင်တယ်လို့သူပြောထားပါတယ်ဒါဟုတ်ဘို့အစီအမြင့်ဆုံးပြည်ထောင်စုအလို့တော်မှာလုံမဲ့ကိစ္စပါဟိုအောက်ခြေအငင်းဆုံးဖြစ်တဲ့မြို့တော်ကောင်စီအစ်မလည်းစပြီးလှုပ်လာတာမင်းကထူးထူးခြားခြားသိရပါတယ်ကိစ္စဖြစ်ခဲ့တဲ့မင်းညာပိုလစ်မြို့မှာမြို့တော်ဝင်ကောင်စီဝင်73ဦးစီရနဲ့ကိုဦးကသူတို့တင်ညာချက်တရားကိုမြန်မာလူကြီးချင်းမှာထုတ်ပြန်ခဲ့ပါတယ်အဲ့ဒါကိုသူတို့ကဘယ်လိုနာမည်ပေးထားလဲဆိုတော့ dismantling the police ဆိုပြီးတော့ရဲတပ်ဖွဲ့ချက်တင်ရေးလို့ပြောထားပါတယ်သူတို့ဆိုတဲ့တော့ကမြန်မာပြည်သူလုံခြုံရေးပုံစံတစ်တရားကိုဖန်တီးတယ်ဒီရဲတပ်ဖွဲ့ဟာမြန်မာပြည်သူလုံခြုံရေးကိုအမခံမပေးနိုင်တော့ဘူးပေါ်ဆောင်နိုင်ခြင်းမရှိတော့ဘူးဒါကြောင့်အများကြီးလူလုံးလုံးရေးပုံစံတစ်ခုလုပ်မယ်ဆိုပြီးတော့ပြောထားပါတယ်။စိတ်စိတ်ကိုပြောမထားတော့လဲအကြံဉာဏ်နားလည်ရတာကတော့ဖြစ်နိုင်တာကတော့ဒီရဲတပ်ဖွဲ့ကိုပြင်းတဲ့ budget ကိုရဲတပ်ဖွဲ့ကချမှတ်ပြီးတော့ဘယ်နဲ့public service ပေါ့အများကြီးလူဝန်ဆောင်မှုလုပ်ငန်းတွေအနေနဲ့လုံခြုံမှုကိုထိန်းသိမ်းရဆိုတော့လဲဝန်ဆောင်မှုကိုထိန်းသိမ်းရလုပ်ငန်းဖြစ်တယ်ဆိုတော့အဲ့ဒီဌာနအုပ်ကိုဆက်ပြလိုက်တဲ့အဲ့ budget ကိုဆိုတော့အဲ့ဒီဌာနရဲ့အစီအစဉ်နဲ့အများကြီးလူတွေဘယ်လိုလုပ်ရမလဲဆိုတာကိုသူဒါဟာပထမအဆုံးသတင်းချန်နယ်ရဲ့ challenge ဖြစ်ပါရဲ့တော့ပြည့်ပြည့်ရဲ့အတွက်သို့တော်လည်းပဲဒီကိစ္စအသေးစိတ်ဆက်လက်ဆွေးနွေးသွားမယ်ကိစ္စဖြစ်တယ်လို့သူပြောထားပါတယ်ခင်ဗျာအဲ့ဒီကိစ္စကိုအဲ့ဒီကမြို့တော်ဝန်ကတော့သဘောမတူသေးဘူးသို့တော်လည်းပဲမြို့တော်ဝန်ဟာလည်းပဲလူခွင့်ရေးရှင်းတဲ့တယောက်ဖြစ်ပါတယ်သူကတော့လုံပြီးကိုင်းင်းနဲ့ပတ်သက်ပြီးတော့ဆွေးနွေးထားတာဖြစ်ပါတယ်ဆက်လက်ပြီးတော့ဆွေးနွေးသွားမယ်အလားတူပြီးပါတယ်ဆိုတော့ဒါအဓိကအချင်းအခက်အောက်ရဲတပ်ဖွဲ့ပြည်ရင်းသူအပြင်းကြီးလုပ်ပါရဲ့လို့မှတ်မှုဟုတ်ပါဘူးမဆုံး
โอเคပါကျောင်းကျော်သမားကျေးဇူးများရှင်ပါတယ်ရှင်
ကဲဒီဒီမိုက်ခင်ဗျာ
ကိုဗစ် -19 ရောဂါဖြစ်ပွားစဲကာလမှာဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းကနေရခိုင်ပြည်နယ်မောင်သွုံးမြို့နယ်ဘက်ကိုတရားမဝင်နေဆက်ဖြတ်ကျော်ဝင်ရောက်လာတဲ့သူတွေကြောင့်ဒေသခံတွေစိုးရိမ်နေရတဲ့အခြေအနေအကြောင်းတင်ဆက်ပေးချင်ပါတယ်ကျွန်တော်နိုင်ကွန်းအိမ်ပါကိုဗစ်နေရောင်နေမြေဖြစ်သတ်မှတ်ခံထားရတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကော့ပဇားခရိုင်တွင်းကရိုဟင်ဂျာဒုက္ခသည်တို့တရားမဝင်ပေါက်ကနေတဆင့်မောင်သွုံးခရိုင်ဘက်ကိုတရားမဝင်ပြန်လည်ဝင်ရောက်မှုတွေရှိနေလို့ရောဂါဖြစ်ပွားမှာဒေသခံတွေစိုးရိမ်နေကြတာပါဂျွန်လ9ရက်နေ့တုန်းကဘင်္ဂလားနယ်စပ်ကနေတဆင့်ဘူရီတောင်မြို့နယ်ထဲကိုတရားမဝင်ဝင်ရောက်လာသူရှိဦးတွေ့ရှိရပြီးသူတို့တွေကိုတိသားခွဲဆေးစစ်ဆေးနေတယ်လို့ဘူရီတောင်မြို့နယ်အုပ်ချုပ်ရေးမှူးဦးရွှေလှအောင်က VOA ကိုပြောပါတယ်။ည
ောင်ရောက်လာတာရှိတယ်။လူကြီးက6ယောက်၊ကလေးကတစ်နှစ်နှစ်နှစ်က2ယောက်အလုံး6ယောက်။ကျွန်တော်မြို့နယ်ကတော့မောင်သွုံးနယ်ပဲထိကျနေတာကို။အခုဟိုလည်း facility quarantine ကိုလောက်ထားတယ်။အဲ့ဒီစက်တီကောင်းနေတဲ့ထားမှာစက်တီထားပြီးသူအင်ရှိပါတယ်သူကအင်မာတပတ်ထားပြီးတာနဲ့ကျွန်တော်တို့ကဝင်လာတဲ့လူကိုအလုံးလုံးနဲ့နေရက်ကိုပြန်ပို့ပေးရမယ်အဝင်ပြရမှာပေါ့ဗျာအဝင်ပြပြီးမှပို့နေရကိုပြန်လာရမယ်နေရက်လက်ခံရေးစခန်းကိုပြန်ပို့ပေးရမယ်ကျွန်တော်တို့က
ပြီးခဲ့တဲ့ဇွန်လ9ရက်နေ့ကနေဆက်ကနေတဆင့်ဒုက္ခသည်4ဦးထပ်မံဝင်ရောက်လာတယ်လို့ဧပြီလကပိုင်းကလည်းလှဖိုးကောင်စခန်းကတဆင့်ဝင်ရောက်လာသူတွေ9ယောက်ထဲကသူဦးယောဂပိုးတွေ့ရှိရတာကြောင့်ဆိုရင်နေရတယ်လို့မောင်သောမြို့နယ်ပြည်နယ်လှုပ်တော်ကိုယ်စားလှယ်ဦးမောင်အောင်ကပြောပါတယ
်။တောနေရင်းနဲ့ကိုဝင်ဝင်လာတယ်။နောက်ဆက်၄ရက်ဝင်လာတယ်။မရနေရောဝင်လာ။ကဲအဲ့လိုဘယ်လိုလဲ။ကျွန်တော်တယောက်တည်းကသူ့ရဲ့နေဝင်လာ။တောနေရင်းကဝင်ပြီးတော့သူ့ရဲ့အိမ်မှာကိုရှိရမှာသူတညာအိတ်တွေ။တညာအိတ်ပြီးတာနဲ့အဲ့သုံးဆက်တည်းရဲ့နဲ့ရှားဖို့ကောင်ရောက်တယ်။လာဖို့ကောင်ရောက်တယ်ဆိုတော့အဲ့ရွာကသူ့ဆိုးရိမ်မှုတွေကနော်တရတော်ကနေတထင်းပြေးလို့ရောက်တာ။အဲ့တော့ငါရဲ့ဘာသူတို့တစ်ထည့်လာမပေးလို့ရှိရင်အကုန်လုံးကိုတင်းဖြစ်တော့မှာပဲအခုအဲ့ဒီတစ်ထည့်တည်းတာရလေ30နှစ်ယောက်ကိုကျွန်တော်ကော်ရိုတိတ်လောက်တာလေတာဖို့ဟာအဲ့ဒီကိုဗစ် -19 နဲ့ပတ်သက်ပြီးသွင်ကြတာတော့အတိုင်းခံလည်ပါပဲအဲ့လိုနေဆက်ကိုမထိရှုံနိုင်လို့အဲ့လိုပုံစံမျိုးတွေဖြစ်ပြနေတာ
မောင်တော်မြင့်နဲ့ကပကောင်ချေးရွာအုပ်ချုပ်ရေးမှူးဦးမောင်ဆန်းကလည်းဒီလိုတရားမဝင်ဝေရောက်မှုတွေရှိနေလို့စိုးရိမ်နေရတယ်လို့လည်းဆိုပါတယ
်သူတို့ဒီအမြင့်နဲ့နေအောင်ကိုယ်နဲ့ကြတာလည်းရှိနေတော့တရားစားနေဥစားကဒီလိုဒီလိုအိမ်မှာတော့တော်တော်များဒီလိုတော့တော့ပြင်းနေပါအများကြီးပြင်းကြနိုင်ပါတယ်ဗောအဲ့ဒါကို
နေချမ်းစောက်တပ်တွေကိုအာစာဖွဲ့နဲ့ရခိုင်လက်နက်ကိုင်အေဖွဲ့တို့ကတရက်ပိုင်းတွင်တိုက်ခိုက်မှုတွေရှိနေလို့နေဆက်လုံခြုံရေးမှာစိုးရင်စရာရှိနေတယ်လို့ဒေသခံအာဏာပိုင်တွေကပြောပါတယ်။မောင်တော့ခရိုင်အုပ်ချုပ်ရေးမှူးဦးစိုးအောင်ကတော့မြန်မာအာဏာပိုင်တွေနေနဲ့နေဆက်လုံခြုံရေးကိုတတ်နိုင်တဲ့လောက်လှုပ်ဆောင်နေတယ်လို့ဆိုပါတယ်
။ဒါတော့တာပြနေတာပဲဒီ။ဖောက်နေတော့လှုပ်လာတာဗောအေရီယာကြီးကအခြေကြီးပဲလေ။
မောင်တော်တေကနဲ့နိုင်မြင့်တစ်ခုတိတာခြားထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကော့ပဇားခရိုင်ကရိုဟင်ဂျာဒုက္ခသည်စခန်းထဲမှာကိုရိုနာဗိုင်းရပ်ကူးစက်ခံရသူဒုက္ခသည်30ကျော်ရှိနေပြီးတတော်များများကိုတီးခြားခွဲစောင့်ကြည့်မှုတွေလုပ်ထားရတယ်လို့ဘင်္ဂလားဒေ့ရှ်ဒေသတွင်းသတင်းတွေမှာဖော်ပြပါတယ်။ဒါကြောင့်မို့လဲရိုဟင်ဂျာစခန်းတွေရှိတဲ့ခရိုင်ကိုအနေအယောင်သတ်မှတ်ပြီးအသွမ်းလာဝင်ထွက်တွေတင်ကြပ်ထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရအခုဆွန်လ10ရက်နေ့ထိဆိုရင်ဘင်္ဂလားဒေ့ရှ်နိုင်ငံမှာကိုရိုနာဗိုင်းရပ်သက်ခွဲနမူနာစံတာတွေ့ရှိသူ9000နီးပါးရှိသွားပြီးသေဆုံးသူတွေကလည်း900ကျော်သွားပါပြီ။ဒီလိုရောဂါကူးစက်မှုမြင့်မားလာလို့ဒုက္ခသည်စခန်းကလူတွေမြန်မာနိုင်ငံဘက်ကိုတရားမဝင်ဝင်ရောက်လာတာဖြစ်တယ်လို့လဲဒေသခံတွေကဆိုပါတယ်။ရခိုင်ပြည်နယ်မှာ2019ခုနှစ်သုံးကအစိုးရတရနိုင်မြင့်ရှင်းလင်းရေးစစ်ဆင်ရေးတွင်ဒေသခံရိုဟင်ဂျာမွတ်စလင်သင်္ကန်းအိနေချင်းဘင်္ဂလားဒေ့ရှ်ထဲထွက်ပြေးသွားခဲ့ကြပါတယ်မြန်မာအစိုးရဘက်ကရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလက်မခံပေမဲ့လို့ဒီဒုက္ခသည်တွေကိုစစ်စစ်လက်ခံသွားမယ်လို့ကတိပေးထားပါတယ်လက်ရှိ COVID-19 ရောဂါဖြစ်ပွားနေတဲ့အခြေအနေကြောင့်ပြန်လည်ဂျိုဆူကြီးစခန်းတွေကိုတော့ပိတ်ပင်ထားပါတယ်ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာဘိုင်းတွက်သတင်းပေးပို့ထားပါတယ်
ကိုဗစ်ကာလအတွင်းပြည်ရင်းကဆက်ယုံလုပ်သားတွေတရားဥပဒေမဲ့အလုပ်ထုတ်ခံရပြီးအချင်းကျအလုပ်သမားကောင်းဆောင်တွေအတွက်အစိုးရတာဝန်ရှိသူတွေရဲ့ကြားဝင်ဖြစ်ရှင်ပေးမှုဟာအားနည်းချက်ရှိနေတယ်လို့အလုပ်သမားရေးဆောင်ရွက်နေသူတွေကဝေဖန်ပြောဆိုထားတဲ့အကြောင်းကိုတင်ဆက်ပေးပါမယ်ကျွန်မဆူဆူပါတစ်ကမ္ဘာလုံးအတိုင်းအတာနဲ့စီးပွားရေးကျဆင်းနေချင်းမြန်မာပြည်ရင်းမှာလည်းအကြောင်းမျိုးမျိုးကြောင့်အလုပ်လက်မဲ့ဖြစ်သွားတဲ့လုပ်သားဥယေဟာသင်္ကန်းနေပါရှိနေပြီလို့အလုပ်သမားရေးဆောင်ရွက်နေသူတွေကပြောပါတယ်အေယာဝတီတိုင်းဟွာပိုတိုင်းအထက်ကျုပ်ဆက်ယုံမှာအလုသမားအခွင့်အရေးချိုးဖောက်မှုတွေရှိနေလို့ဒါရီနဲ့ပတ်သက်ပြီးပြည်ထောင်စုအစိုးရစီတိုင်ကြားဖို့ပြင်ဆင်နေပါတယ်။ဒါဟာပြီးခဲ့တဲ့မေလလယ်လောက်ကဆက်ယုံလုသားတရာကျော်ကိုဥပဒေမဲ့အလုလျှော့ချမှုရဲ့နောက်ဆက်တွဲအခြေအနေကြောင်းလို့သိရပါတယ်။ကိုဗစ်ကာလမှာကုန်ကျန်းပြတ်ပြီးအမှားအော်ရာမရလို့ဆက်ယုံပိတ်လုသားလျှော့ချတဲ့အပေါ်ဥပဒေနဲ့အညီဆောင်ရွက်ရမှာဖြစ်ပြီးအလုရှင်မကအဲ့ဒီလိုမလုပ်ခဲ့ရင်သက်ဆိုင်ရာဌာနတွေကထိန်းချုပ်ပေးရမှာဖြစ်တယ်လို့အလုသမားအချင်းချင်းရိုင်းပင်းကူညီရေးအဖွဲ့တာဝန်ရှိသူဒေါ်ခခခ VOA ကိုပြောပါတယ်
အခုကျွန်တော်တို့မြန်မာနိုင်ငံမှာဖြစ်နေတဲ့အလုပ်ရှင်အလုပ်သမားပြဿနာတွေလုပ်ငန်းခွင်ထဲမှာမတည်ငြိမ်မှုတွေအကုန်လုံးကဒီစည်းကြဌာနတွေပေါ်ရလို့ဆိုတာအမှန်တန်ပေါ်လွင်တယ်။ပြီးတော့ဒီလိုအောက်ခြေအတန်တွေကတိုင်ကြားမှုအဆင့်ပေါ်တော့ဒီသမရတို့ဒီနိုင်ငံတော်ကြီးတိုင်ပင်ခံတို့ပြည်အောင်စုဝင်ကြီးတို့စီကိုတိုင်ကြားစာတွေရောက်လာပြီဆိုလို့ရှိရင်လည်းချက်ချင်းကိုအရှင်ယူတင်တယ်။ဘာကြီးလွဲမှားနေလဲဆိုတဲ့ဟာကိုစနစ်တကျဖြေရှင်းတင်တယ်ရှင်။အဲ့လိုမှမဟုတ်ဘူးဆိုရင်တော့ကျွန်တော်တို့နိုင်ငံမှာဒီအလုပ်ရှင်အလုပ်သမားပြဿနာလုပ်ငန်းခွင်မတည်ငြိမ်မှုဟာအများကြီးရှိနေပါပဲ
။တစ်ဆက်ထဲမှာပဲအကြောင်းပြချက်မရှိအလုပ်ထုတ်ခံလိုက်ရတဲ့လုပ်သား100ကျော်နဲ့ထောင်ချနေတဲ့တပိတ်မောက်အလုပ်သမားတွေအတွက်တရားမျှတမှုရရှိဖို့ ILO နဲ့ NLD ထံသွားရောက်အကူအညီတောင်းခံခဲ့ကြပါတယ်။ဗမာနိုင်ငံလုံးဆိုင်ရာအလုပ်သမားသမဂ္ဂဗဟိုကော်မတီနဲ့စက်ရုံလုပ်သားတွေအခုလိုတောင်းဆိုခဲ့ကြတာ၃ဘက်ကျော်ကြတဲ့အထိထူးခြားမှုမရှိတာကြောင့်မနေ့ပြန်ဆွန်လာ၉ရက်နေ့မှာရန်ကုန်တိုင်းဝန်ကြီးချုပ်ထံအကူအညီတောင်းခံသွားမယ်လို့သိရပါတယ်။အလုသမားအရေးဖြည့်ရှင်းပေးတာမရှိတဲ့အပြင်တိုင်ကြားထားတဲ့အပေါ်ပွင့်လင်းမြင်သာမှုမရှိတဲ့အလုသမားဝန်ကြီးဌာနကတော့အယုံကြည်မရှိတာကြောင့်အခုလိုတိုင်းဆိုရထံတိုက်ရိုက်ကူညီတောင်းခံတာလို့ဗမာနိုင်ငံလုံးဆိုင်ရာအလုသမားသမဂ္ဂဗဟိုကော်မတီကလက်သက်ထားဆွေးကပြောပါတယ်
ဒီလိုမျိုးပြဿနာရတယ်ခင်ဗျာကျွန်တော်ဒီယောဂအကြောင်းပြုပြီးတော့လည်းမဖြစ်သင့်ဘူးယောဂမဟုတ်မှန်းနဲ့လည်းတာမန်ရှင်နေမှာလည်းဖြစ်သင့်တယ်အကြောင်းရပေါ့တကယ်အလုပ်ရှင်တွေကဒီလိုမျိုးလုပ်ခဲ့တယ်ဆိုရင်တော့မင်းဟိုတောင်းဝင်ရှိနေတဲ့အစိုးရရင်တောင်းဝင်ရှိနေတဲ့အလုပ်မလုပ်ပြီးဌာနရဒါလည်းပြည့်ပြည့်မမနဲ့ဟိုဖြည့်ရှင်းပေးတင်တာပေါ့နော်ဒါမျိုးမဒီလိုအခြေအနေမျိုးမှာပြည့်ပြည့်မမနဲ့လည်းဖြည့်ရှင်းမပေးဘူးဖြည့်ရှင်းပေးတဲ့နေရာတွေမှာလည်းတမတ်မကြဘူးဆိုတော့ပေါ့ဒါလက်ရှိဆိုးရရောအလုပ်မဝင်ပြီးဌာနရရောအလုပ်မရရေရဲရှိရှိနဲ့
2011အလုပ်သမားအဖွဲ့အစည်းဥပဒေအခန်းခုနှစ်မှာအလုပ်သမားအဖွဲ့အစည်းတွေကအလုပ်သမားတွေအကျိုးအတွက်အကူအညီတောင်းလာရင်အလုပ်ရှင်ကတက်နိုင်သလောက်အကူအညီပေးရမယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့အလုပ်သမားအခွင့်အရေးနဲ့နာဆုံးရှုံးနေတာဟာတရားဥပဒေစိုးမိုးမှုမရှိတာနဲ့ကြီးကြပ်ကူကဲမှုအားနည်းတာကြောင့်လို့တရားလွှတ်တော်ရှင်နေဦးထေကပြောပါတယ်။
မြန်မာနိုင်ငံမှာအလုပ်သမားတွေရဲ့အခွင့်အရေးကိုပြည်ထဲအစိုးရအဆက်ဆက်ကကာဝယ်စောင့်ရှောက်မှုအလွန်အားနည်းပါတယ်။အလုပ်ရှင်တွေကလည်းလိုက်နာမှုအားနည်းတယ်။အဲ့ဒီအခြေအနေမှာအလုပ်သမားအခွင့်အရေးတွေဆုံးရှုံးနေတာဖြစ်ပါတယ်။ဒီဘက်ကအလုပ်သမားအခွင့်အရေးဆုံးရှုံးနေတာဆိုတာလည်းလူ့အခွင့်အရေးဆုံးရှုံးတာ။အဲ့ကြောင့်လို့အဲ့ဒါကိုကျွန်တော်တို့ကအကာအကွယ်ပေးဖို့လိုပါတယ်
။အလုပ်သမားတွေအတွက်တရားမျှတမှုဘဝလုံခြုံမှုအာမခံချက်မရှိရင်တိုင်းပြည်အေဂျင့်တရင်ရင်းနဲ့ဖွံ့ဖြိုးတိုးတက်ရေးတို့ဟာလက်တွေမှာဖြစ်မလာနိုင်ဘူးလို့လူပောင်တဲ့ဒီမိုကရက်တစ်ပါတီရဲ့ဇွန်လ6ရက်ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။အခုနှစ်မေလတရနေ့မှာခြောက်တဲ့ကမ္ဘာအလုပ်သမားနေတဝန်လွှာမှာတော့နိုင်ငံတိုးတက်ဖို့အလုပ်ရှင်အလုပ်သမားဟန်ချင်ညီပူပေါင်းကြဖို့ကိုနိုင်ငံတော်တမန်တော်ကတိုက်တွန်းထားပါတယ်။ကျွန်မစုစုပါရန်ကုန်ကနေသတင်းပေးပို့ထားတာပါ။
ရန်ကုန်တိုင်းဝန်ကြီးချုပ်ကိုဆက်ဆွဲပစ်တင်တဲ့အဆိုကိုရန်ကုန်တိုင်းလွှတ်တော်မှတင်သွင်းတာနဲ့ပတ်သက်လို့ဒီဟာကနိုင်ငံရေးအရဘယ်လောက်ထိတက်ရောက်မှုရှိနိုင်မလဲဆိုတဲ့လွှတ်တော်ကိုယ်စားလှယ်တွေရဲ့အမြင်ကိုပြောပြပေးပါမယ်။ကျွန်မအိမ်တနာထွန်းပါရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကိုအယုံကြည်မရှိကြောင်းဆက်ဆွဲပစ်တင်တဲ့အဆိုကိုတိုင်းလွှတ်တော်ကိုယ်စားလှယ်30ကျော်ကလက်မှတ်ရေးထိုးပြီးရန်ကုန်တိုင်းဒေသကြီးလွှတ်တော်ဥက္ကဋ္ဌကိုဇွန်လ5ရက်လွှတ်တော်အရေးပေါ်အစည်းအဝေးရဲ့နောက်ဆုံးနေ့ကတင်ပြခဲ့ကြတာပါ။ဒီအဆိုကိုလွှတ်တော်မှတင်သွင်းထားပေမဲ့လက်ရှိအဆိုရရဲ့တက်တန်းကုန်ခါနီးနေပြီဖြစ်တာကြောင့်တိတ်ပြီးတော့အကျိုးသက်ရောက်မှုထူးထူးခြားခြားရှိလာမှာမဟုတ်ဘူးလို့ရန်ကုန်တိုင်းဗိုလ်တထောင်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်မေဆိုးကတုံ့တက်ပါတယ်။
ကာတော့သူကစတဲ့ကလေးကတော့အလုပ်ကတော့လုပ်နေတာပေါ့နော်။လုပ်တယ်ဆိုပေမဲ့လည်းတကယ်ပေါ့ပြည်သူလူထုအတွက်ကောင်းတဲ့ဟာတွေလည်းလုပ်တာတွေလည်းရှိရပါတော့။ဒါပေမဲ့အကြီးကြီးကတော့ဖြစ်နိုင်တာမလုပ်သိမလုပ်နိုင်သေးတာတွေလည်းပါတာပေါ့နော်။အဲ့ဒီပုံမှန်ဝေဖန်မှုတွေကတော့အရင်ကမြင့်တက်တာပေါ့။ဒါရန်ကုန်တိုင်းဆိုလည်းဒါပမာဒီမှာဆိုလို့ရှိရင်အရင်တော့မြို့တော်ကုစုစီဝိုင်းမြို့တော်ပေါ့ဆိုတော့ဒုရီယာပို့ပြီးတော့လူနေမှုလည်းတိတ်ပြီးတယ်ဝလူဒန်စာလျှော်တရားလည်းအဆုံးရှိတယ်ပေါ့နော်အဲ့တော့လေဝေဖန်သုံးသက်ရှင်ဇာတ်ရည်ကပုံများတာပေါ့သုံးသက်ဇာတ်ကောင်းတဲ့ကျောင်းရည်ကများလာတာပေါ့နော်အဲ့ဒါကြောင့်မလို့လေဒီလိုမျိုးဖြစ်တာပေါ့
ဘုရားထောင်ဖျားမှာကိုဗစ်ကာလလူစုလူဝေးဖြစ်စေခဲ့တဲ့ကိစ္စအပါအဝင်ဘတ်ဂျက်စီမံခန့်ခွဲမှုကိစ္စနဲ့ပတ်သက်လို့ရန်ကုန်တိုင်းဝန်ကြီးချုပ်ကိုဆက်ဆွဲပြစ်တင်တဲ့အဆိုတင်သွင်းမှုလက်မှတ်ထိုးထောက်ခံခဲ့တာဖြစ်တယ်လို့ပြည်သူ့ရှေ့ဆောင်ပါတီရဲ့ဒုတိယဥက္ကဋ္ဌလည်းဖြစ်ရန်ကုန်တိုင်းလွှတ်တော်အမတ်လည်းဖြစ်သူဦးကျော်စရာကပြောပါရယ်ဒီလိုလှုပ်ရတာကနိုင်ငံရေးအရာလွှတ်တော်ကိုယ်စားလှယ်အနေနဲ့နိုင်ငံရဲ့ဥပဒေပြုမှတ်နိုင်ကိုအဓိကထားပြီးတာဝန်ထမ်းဆောင်တာဖြစ်တယ်လို့ဦးကျော်စရာကဆိုပါရယ်
ကျွန်တော်တို့ကအခုဒုတိယကြီးရန်ကုန်တိုင်းလွှတ်တော်ပေါ့ရန်ကုန်တိုင်းလွှတ်တော်မှာဒါကတော့မပြည့်မနေအတည်ပြုနိုင်ဖို့အတွက်လုံးတဲ့ကောင်ကမဲခွဲပြီးဆုံးပြရမှာပေါ့ခုလိုလည်းပဲအဲ့ကမဲရလကအတီတုနိုင်တီဖြစ်စီမှတ်တမ်းမဲထားတီဖြစ်စီအဲကျွန်တော်တို့ကတော့အားတာတဲ့ပါတီရဲ့မဲရလကြောင့်ဒီဟာဒီပြည်သူလူထုရဲ့သဘောထားမမှန်မှုတွေယူဆတယ်တကယ်အဖြေတကယ်အတီတုနိုင်မပြုနိုင်ဆိုတာကကျွန်တော်အမြင်တော့2020ရွေးကောက်ပွဲကာလ အဖြေထွက်မှာပဲဒီလေကျွန်တော်တို့ကတော့နိုင်ငံရေးအရာကျွန်တော်တို့တော်ပူလေများနေနဲ့ဥပဒေပြုရေးမန္တန်ကိုအဓိကထားတာဝန်ထားတော်နေရာဖြစ်ပြီးကျွန်တော်တို့ထုတ်ပြန်လိုက်တဲ့ဥပဒေဟာအတိပြုလိုက်တဲ့ဥပဒေဟာကိုတင်ပြလိုက်တဲ့အစိုးရကတော့လိုက်နိုင်ရင်မရှိဘူးဆိုတော့ပြည်သူကဘယ်လိုမှလိုက်နိုင်မှာမဟုတ်ဘူးအဲဒီကရည်ရွယ်ချက်နဲ့ကိုကျွန်တော်ကလုပ်လိုက်တာပဲ
အခုလက်ရှိလွှတ်တော်နားနေချိန်မှာဒီအစိုးရနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးတာတွေကိုလုပ်နေရမှာဖြစ်ပြီးတော့လွှတ်တော်ဥက္ကဋ္ဌရဲ့သဘောအရလွှတ်တော်ပုံမှန်ပြန်စချိန်ဒါမှမဟုတ်အရေးပေါ်ပြန်ခေါ်ရင်ဒီအစိုးကိုလွှတ်တော်ကိုယ်စားလှယ်တွေကဆွေးနွေးကြမယ်လို့ဆိုပါတယ်ဥဖြိုမင်းသိန်းကိုဆက်ဆွဲပစ်တင်တဲ့အဆိုတင်တာနဲ့ပတ်သက်လို့ဥဖြိုမင်းသိန်းရဲ့လှုပ်ဆောင်ချက်တွေအပေါ်မှာလူလူရဲ့ထောက်ခံမှုကပုံမမြင့်တက်လာနေတာကိုတွေ့ရတယ်လို့တကုံမျိုးသိမြောက်ပိုင်းမျိုးနဲ့လွှတ်တော်ကိုယ်စားလှယ်ဦးညီညီကပြောပါတယ
်။အဲကျွန်တော်တို့ဟိုတင်မယ်ဆိုတဲ့သတင်းကျွန်တော်တို့ကြားတာပေါ့နော်။အဲအဲ့သတင်းကြားတယ်လို့အပြင်မှာမီဒီယာတွေမှာဟိုရေးသားလာတယ်ဟိုပြောထုတ်လာတယ်ဆိုတော့ပေါ်မှာမူတည်ပြီးတော့လူလူရဲ့ဒီထောက်ခံမှုအချိန်ရောကျွန်တော်တို့ဟိုပို့လို့တော့မှကျွန်တော်တို့မြင့်တက်လာတာကိုကျွန်တော်တို့တွေ့ရတယ်ဆိုတော့ဝင်းကျူပြင်းသိန်းကိုဟိုထောက်ခံပါသည်ဝင်းရံပါသည်ချိုးချိုးပါသည်ဆက်လက်ပြီးတော့ဆောင်ရွက်ပါဆိုတဲ့ဟာတွေတော့မှကျွန်တော်တို့တွေ့ရတယ်ပေါ့နော်အဲ့လိုဆိုတော့ဖြစ်သွားနေပြီးတော့ဘယ်လိုမျိုးအနေနဲ့ဆုံးဖြတ်မယ်ဆိုတော့ကျွန်တော်တို့မသိရသေးဘူးပေါ့တိုးတော်လည်းပဲအခုဒီမျိုးဆောင်ရွက်လိုက်တဲ့ပုံမှာတော့ကျွန်တော်တို့ဟိုဝင်းကျူကိုထောက်ခံတဲ့ဟာတော့မှပိုးပြီးတော့မြင့်တက်လာတယ်ဆိုတဲ့ဟာတော့ကျွန်တော်ပြောချင်တယ်ကနော
်အခြေခံဥပဒေအရဝင်းကျူချုပ်ကိုလွှတ်တော်ကိုယ်စားလှယ်၄ပုံတစ်ပုံကလက်မှတ်ရေးထိုးပြီးဆက်ဆွဲပစ်တင်ချက်ကိုလွှတ်တော်ဥက္ကဋ္ဌကိုတင်ပြရမှာဖြစ်ပါတယ်။ဒါကိုလွှတ်တော်ဥက္ကဋ္ဌကစုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့ပြီးဆက်ဆွဲချက်ကိုစစ်ဆေးရမှာပါ။ဒီဆက်ဆွဲပစ်တင်မှုအထားမြောက်ဖို့အတွက်လွှတ်တော်ကိုယ်စားလှယ်၃ပုံ၂ပုံရဲ့ထောက်ခံမဲ့ရရှိဖို့လိုအပ်ပါတယ်။လက်ရှိရန်ကုန်တိုင်းလွှတ်တော်မှာရွေးကောက်ခံကိုယ်စားလှယ်တွေရဲ့95ရာခိုင်နှုန်းက NLD အမှတ်တွေဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကလည်းပြည်သူ့လွှတ်တော်မှာပြည်ခိုင်ပြိုးပါတီကဥဆောင်ပြီးတော့တက်မတော်သားကိုယ်စားလှယ်တွေရဲ့ထောက်ခံမှုနဲ့ပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးတီခွန်မြတ်ကိုတာဝန်ကပြန်လည်ရုပ်သိမ်းမှုကြိုးပမ်းခဲ့ပေမဲ့ NLG ပါတီဥဆောင်တဲ့လွှတ်တော်ရဲ့ထောက်ခံမှုမရရှိခဲ့တဲ့အတွက်အဆိုရှုံးနိုင်ခဲ့ပါတယ်ရှင်။ကျွန်မအိမ်တနာထွန်းမှာရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။
ရှမ်းပြည်နယ်မြောက်ပိုင်းကိုဗစ်ကာလအပြည့်ရထားအချိန်မှာအစိုးရကျွမ်းတော်နဲ့ KIA ကချင်လွတ်လပ်ရေးတပ်ဖွဲ့အကြဒီရက်ပိုင်းတွင်တိုက်ပွဲဖြစ်ပွားခဲ့သလို TNLA တအန်းပလောင်တပ်ဖွဲ့နဲ့လည်းတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတဲ့သတင်းကိုတင်ပြပါမယ်။ကျွန်တော်မိုးစောပါလက်ရှိရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲဖြစ်ပွားနေတာကတော့မူဆယ်ကုတ်ခိုင်နန်းခမ်းနဲ့မန်တုံစတဲ့မြို့နယ်တွေမှာဖြစ်ပါတယ်။ဒီရက်ပိုင်းတွင် KIA တပ်ဖွဲ့နဲ့အစိုးရကျွမ်းတော်အကြဖြစ်ပွားတဲ့တိုက်ပွဲကို KIA ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါ
ကျွန်လာ6ရက်နဲ့ခရင်ရက်မရက်ပေါ့နော်အဲ့မှာကျွန်တော်တို့ကေရဲ့တမဟာ6တက်ရင်9နေမယ့်ဘက်မှာတိုက်ပွဲဖြစ်တာရှိပါတယ်အဲ့ဒီတိုက်ပွဲကကျွန်တော်တို့တက်ရင်9ရှစ်တန်းတက်ရင်9ထိုင်တဲ့နေရာမှာတမတော်ကလုခြားထုံလာလို့ကျွန်တော်တို့ကအခုခံတိုက်ပွဲဖြစ်တဲ့အနေအထားဖြစ်ပါတယ်မနေ့ကကျွန်လာ9ရက်နဲ့ညမိုးနေနေချုပ်တဲ့အချိန်မှာဟိုတမတော်ဘက်ကတော့ဆုတ်သွားတယ်လို့တော့ကြားပါတယ်
ဒီတိုက်ပွဲဟာတမ်ရော့ဘက်ကကိုဗစ် -19 ရောဂါတိုက်ဖျက်ရေးဆောင်ရွက်နေချိန်အကြမ်းဖက်အဖွဲ့တွေအခြေစိုက်တဲ့နယ်မြေမှာအပကြံဒီတာတွေမှာအပြစ်ရဲဆဲကြောင့်ကြီးညာထားချိန်မှာဖြစ်ပေါ်လာဖြစ်ပါတယ်။ KIA ကဗိုလ်မှူးကြီးနော်ဘူးကသူတို့တပ်တွေကိုစီရေးလှုပ်ရှားမှုမလုပ်ဖို့ညွှန်ကြားထားကြောင်းပြောပါတယ
်။ KIA ကတော့ညပေါ်မှာနောက်ပြီးတော့လမ်းမပေါ်မှာထွက်ပြပါသေးတယ်။အဲ့ဒီရေလှုပ်ရှားတာဒီထုတ်ချက်စင်တာတွေမလုပ်ဖို့ကျွန်တော်တို့ KIA ဌာနကထုတ်ကနဲ့လည်းကျွန်တော်တို့ဘဟုကော်မတီကနဲ့လည်းအားလုံးကညွန်ကြားထားပြီးသားဖြစ်ပါတယ
်။တမ်ဘော်နဲ့ TNLA ကတန်းပလောင်တပ်ဖွဲ့အကြားမှာတော့မေလာကုန်ပိုင်းကစတင်ပြီးတိုက်ပွဲတွေဟာဂျိုးကြားဂျိုးကြားနဲ့ဖြစ်ပွားနေပါတယ်။ဒီရက်ပိုင်းအတွင်းဖြစ်ပွားတဲ့တိုက်ပွဲအခြေအနေကို TNLA ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးတိုက်ကျော်ကအခုလိုပြောပါတယ်
။ဒီနေ့ကနမ်ကမ်ယူနဲ့တက်ကပဟန်ရောအောက်ဘက်တပ်ကခမရလီလီလီပါဒီမအောင်ဘက်ကနေတဲ့လာဘတ်နူရှိတဲ့ဘက်ကိုထုံးသိတလာတော့အမတပွဲဆင်ငါမေလို့ဖြစ်သွားအချိန်ကတော့ဒီမိနေဆက်တလိုက်ဒီမနေ့ကလည်းဖြစ်တယ်မနေ့ကတော့ဒီကျွန်တော်မန်တုံမြင့်နေတဲ့ကတကယ်ရွာရဲ့အောက်ဘက်ကဖြစ်တယ်အမလည်းဒီတပ်ဘက်ကသူရှိတလာတော့ဒီကျွန်တော်ခွင့်ရတဲ့သူမတပွဲဆင်မေလို့ဖြစ်သွား
မေလ29ရက်နေ့ကကုတ်ခိုင်နဲ့နန်းဖက်ကအကြပြည်တော်စုလမ်းမပေါ်မှာတမ်ဘော်ရင်တန်းတိုက်ခိုက်ခံရတဲ့နောက်တမ်ဘော်နဲ့ TNLA အကြားမှာတိုက်ပွဲတွေပြန်ဖြစ်လာတာပါဒီရက်ပိုင်းတွင်ဖြစ်ပွားတဲ့တိုက်ပွဲနဲ့ပတ်သက်ပြီးတမ်ဘော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဗိုလ်ချုပ်ထွန်းထွန်းညီက VOA ကိုအခုလိုပြောပါတယ
်ခုနှစ်ရက်နေ့ကတော့အဲနန်းဖက်ကရှေ့မြောက်ဘက်မှာ KIA ဖွဲ့နဲ့ဟိုတိတိမှုဖြစ်တာတွေတခုရှိရအဓိကဖြစ်တာကကျွန်တော်စေချောင်းပုံမှန် ရှင်နေလုံနေတာပေါ့နည်းမီကျွန်တော်လုံညုံရေးလုံနေတာပေါ့နော်နည်းမီလုံညုံရေးဆိုတာဟိုနတ်ဖက်ကာနဲ့ခုတ်ခိုင်းတဲ့ကြားထဲမှာကျွန်တော်တက်မလို့အုပ်ချုပ်မှုရှင်နဲ့ပြစ်ခံရတာရှိတယ်နိအဲ့လိုပြစ်ခံရတာမရှိအောင်လမ်းဘေးပဲညာဝဲကဒီမှာလိုအပ်တဲ့နည်းမီလုံညုံရေးဆောင်ရွက်နေတဲ့အချိန်မှာတော့သူတို့နဲ့တွေ့ပြီးတော့အဲ့ရစပစ်တဲ့အတွက်ကျွန်တော်ကပြန်ပစ်တယ်ပြန်ပစ်တော့သူတို့ထုတ်သွားတာပေါ့စိတ်တော့မပြပါဘူး
DNL နဲ့ဖြစ်တဲ့တိုက်ပွဲတွေကလည်းနေမီရှင်းလင်းရေးဆောင်ရွက်စဉ်ဖြစ်ပွားတာလို့ပြောပါတယ်။ငင်းချိုင်းလုပ်ငန်းစဉ်နဲ့ပတ်သက်လို့တမ်ရော်ရဲ့သဘောထားကိုလည်းဗိုလ်ချုပ်ထွန်းထွန်းညီကအခုလိုဆက်ပြောပါတယ်
။ဒီဟာနဲ့ပတ်သက်ပြီးတော့လည်းဟိုဦးစောထေးတို့လည်းပြောထားပြီးသားရှိတာပေါ့လေ။နောက်ပြီးရင်ကျွန်တော်တို့အခု August 31 ကိုကျွန်တော်တို့စီဖိုင်ယာလုပ်ပေးထားတာရှိတယ်လေ။အရင်တုန်းကလည်းကျွန်တော်တို့တောင်းချောက်လုပ်ခဲ့တာပဲဒီအခုမှကျွန်တော်တို့ကလုပ်တာမဟုတ်ဘူး။အဲ့တော့ဒီအချိန်မှာကျွန်တော်တို့ငင်းငယ်နဲ့ပတ်သက်ပြီးတော့ဒီနေ့ဘယ်ရဖြစ်လာရင်တော့အကောင်းဆုံးပေါ့ဗျာ
KIA ကချင် TNLA တအန်းပလောင် MNDA ကိုကန်နဲ့ AA ရခိုင်အဖွဲ့တွေပါဝင်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ဟာ NCA ခေါ်အပြစ်စာချုပ်ကိုလက်မှတ်မရေးထိုးသေးတဲ့အဖွဲ့တွေဖြစ်ပါတယ်အစိုးရနဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေကြားမှာနှစ်ဖက်အပြစ်စာချုပ်ချုပ်ဆိုနိုင်ရေးအတွက်ပြီးခဲ့တဲ့ဒီဇင်ဘာလကတရုတ်နိုင်ငံမှာနောက်ဆုံးတွေ့ဆုံခဲ့တဲ့နောက် COVID ရောဂါကြောင့်ထပ်မံတွေ့ဆုံနိုင်တာမရှိသေးပါဘူးကျွန်တော်မိုးစော်ပါရန်ကုန်မြို့ကနေတင်ပေးပို့တာဖြစ်ပါတယ
်ဗီယိုအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုဒူဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
နိုင်ငံမှာအခြေခံပညာကျောင်းတွေကိုဇူလိုင်လ22ရက်နေ့မှာစတင်ဖွင့်လှစ်နိုင်ဖို့စီစဉ်ဆောင်ရွက်နေကြပါပြီ။ကလေးတွေကျောင်းပြန်တက်ဖို့အခြေအနေနဲ့ပတ်သက်ပြီးတော့မိဘတွေရဲ့သဘောထားနဲ့အမြင်ကိုကြည့်ကြရအောင်ပါ။မြန်မာနိုင်ငံမှာ COVID-19 အခြေအနေတွေကြောင့်အရင်ကထက်ဆိုင်ကျောင်းဖွင့်ချိန်မှာကျောင်းမဖွင့်နိုင်ခဲ့ပေမဲ့ကျမရေးနဲ့ပညာရေးဝန်ကြီးဌာနတို့ကကျောင်းဖွင့်မယ့်အခြေအနေနဲ့ပတ်သက်ပြီးတော့ညှိနှိုင်းဆောင်ရွက်နေကြပါတယ်။စာသင်ခန်းတက္ကသိုလ်ကိုကျောင်းသားအယောက်20နဲ့သတ်မှတ်အကွာအဝေးတိုက်တိုးချဲ့ပြီးတော့စာသင်မှုရည်ရွယ်ထားတဲ့အပြင်ဆရာနဲ့ကျောင်းသူကျောင်းသားတွေအားလုံးမျက်နှာကားတွေနှာခေါင်းစည်းတွေရှေ့နောက်6ပေကွာပုံစံနဲ့စာသင်ချိန်ကိုလည်းနှစ်သုတ်ခွဲပြီးတော့သင်ကြားဖို့စီစဉ်နေကြပါတယ်။ခုလိုစီစဉ်နေကြပြီမယ်။ကျောင်းသားမိဘတွေကတော့ကလေးတွေလိုက်နာမှုမရှိလို့ကူးစက်ခံရမှာကိုတော့စိုးရိမ်နေတယ်လို့သိရပါတယ်။ရန်ကုန်တိုင်းဒေသကြီးမှာနေထိုင်ပြီးတော့ထမင်းချော်ရောင်းနေတဲ့ကိုချိုကြီးကလည်းသူ့မြင်ကိုခုလိုပြောပါတယ်
။ကျောင်းပြန်ဖွင့်မဲ့အပေါ်မှာတော့ဦးလေးတို့ကသားမီးတယောက်ကျောင်းတက်နေတဲ့အခါမှာတော့ဒီလိုမျိုး COVID-19 ရောဂါပိုးကြီးနဲ့ကတော့ဟိုဝေးလေကောင်းနေပေါ့။ဒါပေမဲ့လည်းအော်သူတို့ဖွင့်မယ်ဆိုတော့လေကလေးတွေကတက်ရမှာပေါ့နော်ဒါပေမဲ့ဦးလေးတို့ကတော့မဖွင့်စေချင်သေးဘူးဘာလို့လဲဆိုတော့ဖွင့်လိုက်လို့ရှိရင်အကြောင်းသားတွေကဒီလိုမျိုးပဲအရင်ပုံစံမျိုးပဲအကြောင်းထဲမှာသွားနေလာနေလို့ရှိရင်လေဟိုဒီလိုမျိုးတယောက်တစ်ယောက်ကူးစက်တာတွေပါနေညာတွေဖြစ်လာရင်တော့ဟိုကြေကြေပြန့်ပြန့်ကြီးထပ်ဖြစ်သွားမှာကြောက်တာပေါ့
ကျောင်းသားမိဘတွေအနေနဲ့ကျောင်းဖွင့်စေခြင်းပေမဲ့ကလေးတွေကိုကူးစက်ခံရမှာကိုတော့စိုးရိမ်နေတဲ့အကြောင်းမွန်ပြည်နယ်တထုံမြို့ကမတ်အေးတီတာနိုင်ကလည်းခုလိုပြောပါတယ
်ကုကလေးတွေကဒီရောဂါလည်းအရှင်းမပြောက်သေးဘူးဆိုတော့ကျောင်းကလူများစုနဲ့လေလူများစုနဲ့ဆိုတော့ကုကလေးကိုစိတ်ပူတယ်အဲဒီတောင်ဝင်ရှိတဲ့လူတွေကဒီကလေးတွေပေါ့နော်တခြားလုံစိတ်ရအောင်လှူထားပေးမယ်လို့လည်းကျမတို့ကယုံကြည်တယ်ဒါပေမဲ့ကလေးဆိုတဲ့အတိုင်းကလေးသားရောအတိုင်းလေကျောင်းရောက်ရင်ဘယ်လိုပဲသူတို့သုံးပေခွာ၆ပေခွာထားပေးမယ်မိသားအတိုင်းတကယ်ရင်တွေ့စော်ရာတွေဟိုစော်ရာတွေဖတ်တာတွေအဲ့လိုလုပ်ရခါကျရင်တရားနဲ့တရားပေါ့နော်အဲ့လိုမျိုးကူးစက်မာတဲ့စိတ်တူတာပေါ့
ကျောင်းသူကျောင်းသားအများစုကတော့ကျောင်းတွေပြန်ဖွင့်စီခြင်းနဲ့အကြောင်းဒုတိယနှစ်ကျောင်းသူတူဖြစ်တဲ့မတ်ဟေမန်တွေကခုလိုပြောပါတယ်
အတန်ကြားလိုက်တဲ့အတွက်ကြောင့်မို့လို့တော့ပျော့တယ်ဘာဖြစ်ဆိုတော့အိမ်မှာရအများတန်းနေနေရတာလေနှစ်လကျော်ပြီဆိုတော့ဒါမှမဟုတ်အဲ့လိုမျိုးကြောင်းတက်မဲ့အချိန်ကြတော့ပျော့ပါတယ် တောင်းတမယ်ဆိုလို့ရှိရင်တော့ဖန်ချဲလေးရှိသွားမယ်ပြီးမတ်စတာဝါမယ်ရှင့်
COVID-19 အခြေအနေကြောင့်ကျောင်းဖွင့်ဖို့အခက်အခဲရှိနေရင်လေအွန်လိုင်းကနေသင်ယူမယ်ဆိုရင်တော့အခက်အခဲများစွာရှိနေပေမဲ့ကြိုးစားတယ်ဆိုရင်တော့အဆင်ပြေနိုင်ကြောင်းသူမရဲ့အမြင်ကိုခုလိုပြောပါတယ
်။ဒါပေမဲ့အွန်လိုင်းမှာထပ်အပြင်မှာတော့ပိုသင်တော့ဟိုအဆင်ပြေတယ်။ဒါပေမဲ့ဒီလိုမျိုး COVID-19 ဖြစ်နေတဲ့အချိန်ကျတော့ဟိုအွန်လိုင်း learning နေပါရှိတယ်ဆိုတော့ဟိုတချို့ကျတော့လည်းအခုဆိုလို့ရှိရင်တွေ့ရပါတယ် Facebook ပေါ်မှာ online learning နေလို့တဲ့နေနေရတွေ့ရတယ်တကယ်လို့အခုမဖြစ်မနေတကယ်လို့ကြောင်းမတက်ခါဘူးဆိုလို့ရှင်လဲဟို online learning နဲ့သင်မယ်ဆိုလဲအဆင်ပြေပါတယ်ရှင
်ကျောင်းသားမိဘတွေအနေနဲ့ကျောင်းပြန်ဖွင့်လိုက်တဲ့အတွက် COVID-19 ကူးစက်မှုကိုမထိန်းချုပ်နိုင်မှာစိုးရိမ်မိတယ်လို့ပဲကျောင်းတွေရက်ရှည်ပိတ်ထားတာမျိုး online ကနေသင်ကြားရေးလှုပ်ဆောင်တာမျိုးစတဲ့ပြောင်းလဲမှုတွေကကလေးတွေရဲ့ပညာရေးမှာကျဆင်းအားနည်းသွားမှာကိုလည်းစိုးရိမ်နေကြတာတွေ့ရပါတယ်ကျောင်းသားမိဘတူဖြစ်တဲ့ဒေါ်စဘယ်ကတော့စိုးရိမ်မှုတွေရှိနေပေမဲ့ကျောင်းပြန်တက်စီလိုတယ်လို့ပြောပါတယ်
။အရင်ကြာပြီးပြေးထားတာမျိုးကြတော့လည်းမဖြစ်ဘူးလို့ထင်တယ်လေ။ကျောင်းကကြတော့တကယ်လို့အချိန်နေလို့ကောင်းလို့ရှိရင်တော့ကျောင်းပြန်ဖွင့်တာကိုလက်ခံပါတယ်။ကျူဆိုပါတယ်ပေါ့။ဒါပေမဲ့အဲ့ဒီချိန်နေမှာပဲအရင်အခက်ခဲနဲ့တွားရမယ်ဆိုရင်တော့တွန့်အောင်မပေးဘူးပေါ့။
မိဘတွေအနေနဲ့ကျောင်းတွေပြန်ဖွင့်ပြီဆိုရင်တော့ကလေးတွေကိုကာကွယ်တားဆီးရေးနီးလန်းတွေကိုတိတိကျကျလိုက်နာဖို့ကိုလည်းတိုက်တွန်းရမှာဖြစ်တယ်လို့ကိုချိုကြီးကပြောပါတယ်
။သူရောက်ဖွင့်လို့ပြန်တက်ရမယ်ဆိုရင်တော့သူတို့အစိုးရထုတ်ပြန်ထားတဲ့စီကံချက်တွေနဲ့အညီပေါ့ဟိုပြန်တက်စေချင်တာပေါ့အကုန်လုံးဟိုဟန်းကြီးတွေစောင်းသွားမယ်မတ်တွေတတ်သွားမယ်ဆိုချက်ဒီစမ်းစင်းဒါသူတို့အိုအစိုးရရဲ့သူတို့ပညာရေးဝန်ကြီးဌာနတွေရဲ့အစည်းအဝေးတွေနဲ့ထုတ်ပြန်လာတဲ့အစည်းအဝေးတွေနဲ့အညီသွားကြလာကြရင်တော့ကောင်းမယ်လို့ထင်တာထင်ပါတယ
်ဒေါ်စဘယ်ကလည်းတပည့်သူကိုကြောက်တက်တဲ့နှာခေါင်းစီးကိုအမြဲတမ်းတက်ဆင်ထားမှာဖြစ်တဲ့အတွက်ခုလိုအိမ်မှာနေချိန်ကလေးကနှာခေါင်းစီးတက်ခြင်းအောင်လေ့ကျင့်ထားတယ်လို့ဆိုပါတယ
်ဟုတ်ဒီ mask ကိုတက်တွေ့တော့နည်းနည်းလေးအလေးချစ်လုပ်ထားပေးတယ်ဟို mask ကိုတက်ပြီးတော့ဟိုဆိုကြောက်တက်နိုင်ဖို့ရယ်အလဲအုံမြန်မ်းဆေးကြောပြီးတော့နေတဲ့ဟာဒီမှာတော့ဒီကိုဗစ် hosting ကာလမှာလုပ်ထားပြီးသားပေါ့နော်အဲ့ဒါတော့လက်အမြန်မ်းဆေးဖို့ရယ်နည်းနည်းလူနည်းနည်းလေးရှောင်ဖို့ပေါ့အဲ့ဒါမျိုးတော့ဒီ
ကျောင်းဖွင့်တဲ့အခါမှာကူးဆက်ခံရမှုနည်းပါးစေဖို့အတွက်ဆိုရင်တဦးတယောက်ချင်းကနေအများစီကိုကူးဆက်မှုကာကွယ်နိုင်ဖို့လူစုလူဝေးမဖြစ်အောင်ထိန်းချုပ်ဖို့နဲ့စနစ်တကျနဲ့လှုပ်ဆောင်တဲ့လူဗဟိမန်ကလည်းသူမရဲ့အမြင်ကိုပြောပါလေ
အောင်မှာအရန်လူများတယ်လူများတဲ့ကြောင့်မလို့ဟိုတငယ်ချင်းနဲ့နေဆိုလဲ3ယောက်ဆိုလဲ3ယောက်5ယောက်ဆိုလဲငါအလူစုနေဖို့အလူမှာကြစီချင်တယ်ဟိုကန်နေနေပါတယ်ကြတော့လဲလူများတယ်အလို3ယောက်ထက်စုမထိုင်တာလို့5ယောက်ထက်စုမထိုင်တာလို့3ပေကွာလို့6ပေကွာလို့အဲ့လိုမျိုးဖြစ်စီချင်တယ
်လက်ရှိအခြေအနေမှာတော့အထက်တန်းတွေကိုဖွင့်လှစ်ပြီးနောက်နှစ်ပတ်ကြာမှာအလေတန်းတွေကိုဖွင့်လှစ်သွားမှာဖြစ်ပါတယ်အလေတန်းဖွင့်လှစ်မှုအခြေအနေပေါ်မှာမူတည်ပြီးမှမူလာတန်းတွေကိုဆက်လက်ဖွင့်လှစ်သွားမှာဖြစ်တယ်လို့သိရပါတယ်ရှင်ကျမမေတ္တာဟိမမြမခသတင်းအေဂျင်စီကနေ VOA ကိုသတင်းပေးပို့လိုက်တာပါ
ရှင်များရှင်အပတ်စဉ်စီးပွားရေးအစီအစဉ်ကိုတင်ပြပါမယ်ကျမသိန်းကြီးထိုက်ပါဝင်းသူနယ်တဝိုက်မြေဧက38000ကျော်မှာရွှေနဲ့တပ်တူစူးစမ်းရှာဖို့ရေးအတွက်ဩစတြေးလျပင်အော့စ်ကုမ္ပဏီလုတ်ပိုင်ခွင့်ရပါတယ်ဘလို့ပုံစံမျိုးလုတ်ပိုင်ခွင့်ရထားတယ်လေဆိုတာကိုပြည်သူ့လွှတ်တော်တင်ဟာစာတနဲ့တဘာဝပဝန်းကျင်ထိန်းသိမ်းရေးဆိုင်ရာကော်မတီဥက္ကဋ္ဌကွန်းချန်ကုံလွှတ်တော်မှဦးစိုးသူရထွန်းကိုမေးမြန်းထားပါတယ်ဘူမိပေတာပညာရှင်တဦးလည်းဖြစ်တဲ့လွတ်တော်အမတ်ဦးစိုးသူရာထွန်းကတော့အခုပန်အော့စ်လိုမျိုးအကြီးစားမိုင်းရှာဖွေရေးလုပ်ငန်းတွေပိုပြီးခွင့်ပြုမယ်မူဝါဒအပြောင်းလဲဖြစ်တယ်လို့စပီးဖြေကြပါတယ်
ကျွန်တော်တို့ရဲ့မူဝါဒအရတော့လုပ်ငန်းအသေးလေးတွေပေါ့ဓာတ်ကြီးဖြစ်ခြင်းဟာဘောပါဝင်ကြီးကိုလည်းပိုတိကြိုက်စေတယ်ဒီစီဖွံ့ဖြိုးတိုးတက်တဲ့ဒီတက်တူထုတ်လုပ်မှုနဲ့လည်းမကိုက်ကြည့်တဲ့အတွက်ကြောင့်ကျွန်တော်လုပ်ငန်းအကြီးကိုပုံပြီးဦးစားပေးပါတယ်အဲ့လိုပြီးတဲ့အခါမှာဟိုတစ်ဖက်တစ်ဆက်တည်းပါလာတာကတော့ဒီဟိုဒေတာကန်ဗီဒီယိုတွေနဲ့ဆက်ရတိုင်းဒေတာကြီးတွေအတွက်ကိုလည်းဟိုနီးမျိုးမျိုးနဲ့သူတို့ကိုလည်းဟိုလုံလောက်တဲ့ထောက်ပံ့နေပေးဖို့တွေလို့ CSR ရဲ့မှုရနေတာရအခွန်အောက်တိဖို့ဝိုင်းပြီးတော့စဉ်းစားပေးကြပါတယ်အဲ့တော့အခုကတော့ကျွန်တော်တို့ပြီးခဲ့တဲ့ စစ်တွေထဲမှာနှစ်မှာဆိုရင်ဟိုဘလုတ်ကဘယ်နှခုဘယ်လိုချိန်မှာပြီးမလဲဆိုတာတွေအစီကျွန်တော်တို့ဘက်ကနေကော်မတီကနေဟိုဆွေးပြောတဲ့အကြောင်းဟိုဝန်ကြီးဌာနကလည်းတစ်ခုပြီးတစ်ခုအကျိုးသားပြီးလုပ်ခဲ့တာပါအခုဒါကစတင်ပြီးတော့ဒီကော်မတီကိုတန်တက်ချောင်းဝင်ပြီးပြီးတဲ့သဘောပါပဲခင်ဗျာ
ဒီလုံပိုင်ခွင့်ပေးတဲ့အပေါ်မှာပွင့်လင်းမြင်သာမှုနဲ့ပတ်သက်ပြီးတော့ရောဟိုအစိုးရဘက်ကဟိုတရားဝင်ထုတ်ပြောတာမျိုးဟိုဆရာတို့ကိုအသိပေးတာမျိုးဆရာတို့သိထားပါသလားရှင
်အခုအတိုင်းဒီတိုင်းဒီနေအစိုးရကလည်းသိပြီးသားလည်းဖြစ်တယ်နောက်တခါဟိုကျွန်တော်တို့တွေလည်းသိနေတယ်တခါအစိုးရလွတ်တော်ကကျွန်တော်တို့နဲ့အလားတူကော်မတီလည်းဒီသိတာတွေကိုသိချာသိပါတယ်ဟိုဆိုလိုတာတခုဒီအဆင့်မှာပြည်သူလူထုကိုတိုက်ရိုက်မပြောသေးတဲ့အကြောင်းကတော့တခုရှိပါတယ်အဲ့ဒါဘာလဲဆိုတော့တန်တဆရာပွေတယ်ဆိုတာကမှုန့်လင်းပြောရရင်ကျွန်တော်တို့ဘလောက်တုံးဆိုရင်ဘူးပြေတာမျိုးပုံဆွဲရပါတယ်ဆွဲတဲ့ဆိုရင်ကျွန်တော်တို့ geologist တွေကဒီတူလေးနဲ့ဟိုကျွန်တော်ကြောက်ကလေးတွေကိုထုပြီးတော့နမူနာကောက်တယ်ပေါ့နောက်တစ်ခါချောင်းနေမြောင်းနေရဲ့တဲဒီနှုံးနေနေသားလေးကိုကြည့်ပြီးသူတို့မြေနမူနာလေးကောက်တာတွေရှိပါတယ်အဲ့လိုကောက်ပြီးတော့မှဓာတ်ခွဲကိုင်းနေမှာဆန်းပြီးတော့မှဒီအလောက်ကျဲတဲ့ area ကြီးကနေကျင်းယူလိုက်ပါတယ်ဟုတ်လားကျမ်းပြောရင်ကျွန်တော်တို့ခုတသိန်းကျော်ဆိုရင်နောက်နေ့မှာအဲ့တသိန်းလောက်ကပြုတ်သွားပြီ။နောက်ကအစွန်းအတွက်ပဲပြန်တော့မဲ့သဘောပါပဲ။ short short ပြီးတော့သွားပါလေ။အဲ့စစ်မှာသဘောအပဝင်ကြီးကိုလူမှုပဝင်ကြီးကိုဘာမှတိကျမှုမရှိသေးတဲ့ကာလလည်းဖြစ်တယ်။ data ရဲ့ဒီဝိုင်းနဲ့လည်းတိုက်ရိုက်ဘာမှမတိကျသေးတဲ့ကာလဖြစ်တော့ဒီရှားဝေးကြီးကာလမှာတော့ကျွန်တော်ကလူတွေကိုအများကြီးပြောလို့မရှိပါဘူး။သူ့ရဲ့မူရင်းလုပ်ငန်းတွေရဲ့ပုံစံနဲ့ဒီတိုင်းမှာပဲသူကဒီအားကြီးအားလုံးတစ်ခုလုံးကိုထုတ်လုပ်လို့လည်းမရပါဘူး။ထုတ်လုပ်နိုင်မှလည်းမဟုတ်ပါဘူးခင်ဗျာ။
အခုဒီကုမ္ပဏီကစပြီးတော့ရှာဖွေပြီဆိုတော့တကယ်လို့တွေ့လာရင်ရောသူတို့ကပဲဒါလုတ်ပိုင်ခွင့်ပေးရမှာပေါ့နော်ဆရာဟုတ်ပါသလားရှင
်ဟုတ်ပါတယ်အပါအဝါကတော့ဒီတိုင်းပါပဲဘာလို့လဲဆိုတော့ရှာဖွေပြီးအဆင့်ပြီးလို့ချင်းကျွန်တော်ကဖြစ်တဲ့ဒီလေးလာတဲ့အဆင့်ပေါ့အဲ့ကြရင်တော့နည်းနည်းလေးမြင့်သွားပြီသူကဟိုသူရဲ့တက်တုရှိနိုင်မယ်ဆိုတဲ့ target ပေါ့ဘယ်နေရာမှာရှိနေဆိုတော့လေသူတို့သိလာတယ်အဲ့ဒီဟာချင်းချင်းလေးလည်းဖြစ်သွားတယ်အဲ့ဒီမှာသူတို့ကဒီမှာတော့တွင်းနေတူတာတွေတို့အဲ့ဒီတော့ပို့ပြီးတော့ဒီကျွန်တော်တို့ဘူမိယူပါအနေနဲ့တိုက်တာတွေတို့ဒါတွေပါလာပါလေ
ဆိုတော့ဆရာလည်းဒီဘူမိပေဒါဒါပညာရှင်တယောက်ဖြစ်ပါတယ်ဆိုတော့ဒီဒေတာဟာဘလောက်ထိဒီရှာပွင့်နေတဲ့သတ္တုတွေနဲ့ပတ်သက်ပြီးကြွယ်ဝပါတယ်လဲရှင်ဘလောက်အလားအလာကောင်းပါလဲဆရာ
အလားအလာကတော့ရှိတာသိကြပါတယ်ဟောဝင်းတူကကျွန်တော်တို့ရဲ့ဒီဘက်ကဟိုမီးတောင်ကျွန်တော်တို့ရဲ့ဘူမိပေဒါသဘောတရားမှဆိုရင်အလေမီးတောင်တန်းလို့ခေါ်တာပေါ့တောင်သုံးလုံးဝင်းတူပေါ်ရွာတိသွားတဲ့နေရာပေါ့ဒါကိုကျွန်တော်တို့ခုခြေစဉ်တော်လက်ပေါက်တော်ပြီးလဲသွားပါတယ်အဲ့ဒီဒီမင်းကြောင်းကြီးနဲ့ကတ်ပြီးရှိနေတဲ့နေရာဖြစ်တဲ့အခါကျတော့ဆရာသာသဘောရတော့ရှင်းနေကြီးရတော့အတန်အမြင့်ရှိပါတယ်ဟိုတပည့်တစ်ခုရှိတာအတော့လုပ်ငန်းရဲ့သဘောတရားရရေချေချင်းနှိမ့်နိုင်တဲ့သူကတော့သူ့ရဲ့အကျိုးမြတ်နဲ့ကိုက်မကိုက်ဆိုလိုတာကတော့ကမ္ဘာသီးခွင့်ရဲ့အခြေအနေဒါတွေအားလုံးကိုတွက်ဆပြီးတော့မှဘယ်လောက်ထိရင်းနှီးမြှုပ်နှံမယ်ဆိုတော့သူတွက်ဆမှာဖြစ်ပါတယ်
ဟုတ်ကဲ့ရှင်။နောက်ဒီတတ်တုတူဖို့ရေလုပ်ငန်းနေနဲ့ပတ်သက်လာလို့ရှင်ရင်ဒါမြန်မာပြည်သူလူထုမှာစိုးရိမ်ကြောက်ကြမှုရှိပါတယ်ဆရာ။ဟိုဆရာတို့လည်းဟိုတွေ့မျက်မြင်တွေ့ရှိပြီးဖြစ်ပါတယ
်
ဒီလက်ဘရောင်းတောင်ကိစ္စတို့နောက်ဒီကချင်ပြည်နယ်မှာမိုင်းတွင်းနေကိစ္စတို့ဆိုတော့ဒီကုမ္ပဏီကိုမှဘလို့ကြောက်ရွေးပါလဲဆရာ။ဒီကုမ္ပဏီကရောရင့်ရင်တတူတူဖို့တဲ့လုပ်ငန်းတွေနဲ့ဘာများကွာခြားကောင်းမွန်မှုရှိပါသလဲဆရာ
ဒီကျွန်တော်တို့အရင်ဒီမဆွေလမ်းလေးပါဆွေရဆက်မှာရောနောက်တစ်ခါဒီကျွန်တော်တို့ပြီးခဲ့တဲ့ဒီတက်မလို့ဆွေရကာလအစောပိုင်းနေမှာဟိုတကယ်နိုင်ငံတကာကုမ္ပဏီအကြီးကြီးတွေလာကြပါတယ်ဟိုဒီ IP ဘိုးတို့ New Mount တို့ဆိုတဲ့လူကုမ္ပဏီကြီးတွေရှိတယ်အဲ့လိုကုမ္ပဏီကြီးတွေမှန်သမျှကဒီလူလူရဲ့ဒီနေတိုင်းစားတော့ကြီးကောင်းဝင်နေကြီးပေါ့အရန်ပုံပြီးဆိုင်ကြပါတယ်သူတို့အပူနေတဲ့ကျမကြီးဆောင်ချောက်မှုကြီးတခြားဖြစ်လက်တွေလည်းအများရန်ပါပါအဲ့ဒီနောက်ပိုင်းမှာကျမဆိုတော့ကိုယ့်ကိုယ်လေးတက်သူတွေဥပဒေရဲ့နောက်ပိုင်းတွေမှာတပြေးပြေးနဲ့ကျွန်တော်တို့ကဒီငန်းချင်းအနေအားဘယ်လိုလဲဆိုတော့ဟိုပြည်တွင်းအထူးဖြင့်ဒေတာကန်တတိတွေရှိတယ်နောက်ကအနီးနားမှာရှိတဲ့တရုတ်ကုမ္ပဏီဂျူနန်ကတရုတ်ကုမ္ပဏီဒီလိုတွေဝင်လာတဲ့အခါကျတော့သူတို့တွေကအဲ့ဒီခုနပြောတဲ့အကြီးတွေအစီအစဉ်အထူးဖြင့်ပြည်သူလူထုမှာဖိမဆိုင်ဖြစ်ကြတယ်အများကြီးရှိပါတယ်အခုဒီတန်အော့ဆိုရင်သူကအော်စတြေးလျလူကုန်ပြီပဲဒါကျွန်တော်တို့တိလောက်တော့တရုတ်အញ្ញာဒီမှာအခြေခံငွေတွေဟိုတတိယနေ့ကုမ္ပဏီပဲဒါပေမဲ့သူ့ရဲ့လုပ်ငန်းတွေကတော့နားမှာဆိုအင်းကြီးချင်းလာဖို့လည်းရှိတယ်။တောင်အာဖရိကတောင်အမေရိကနဲ့တခြားဟိုကမ္ဘာနေရာကြီးတွေမှာလည်းရှိပြီးတော့လုပ်ငန်းတွေကဟိုထိုက်တန်နေဟိုဒီကနေ့ဒီလူပေါ်မှာကြီးတဲ့သူတွေခေါင်းကောက်ကိုမမှန်ကန်ကန်ပေးတဲ့လူတွေအတိုင်းဒေသကြီးတစ်ဆင့်အနေကြီးဟိုအစိုးရကပေးတဲ့သူတွေလို့ ယုံကြည်တဲ့အတွက်ကျွန်တော်တို့ကပြီးတာပါလို့ဆိုရင်တော့ကျွန်တော်တို့ကတော့သောသောစီစီကညင်းလိုက်ပါပါဗျာ
။ခုဩစတြေးလျကကုမ္ပဏီဆိုပေမဲ့တရုတ်ကုမ္ပဏီဖြစ်နေပါတယ်။ဆိုတော့ဒီမြန်မာနိုင်ငံရဲ့သက်တူတူဖို့ရေးလို့တရားစာတတူဖို့ရေးလုပ်ငန်းမှာစိတ်ဝင်စားရမှာတခြားနိုင်ငံတွေကရောများမရှိတော့ဘူးလားရှင်ဆရာဒီ
ဒီညီမအခုလည်းကျွန်တော်တို့ဩစတြေးလျကုမ္ပဏီတွေနဲ့လည်းဆက်ပြီးတော့ညှိနှိုင်းနေရရှိတယ်ပေးထားပြီးသားလည်းရှိပါတယ
်ဟုတ်ကဲ့ပါရှင်ဆရာကုစုသူရအထူးပဲကျေးဇူးတင်ပါတယ်ရှင်
VOA ရဲ့ blogger ပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆွေမြမောမှာမြန်မာနိုင်ငံမှာ COVID-19 ရောဂါကြောင့်အသွားအလာကန့်သတ်ချက်တွေထုတ်ပြန်ထားချိန်မှာတိတိတတ်တာတိုးတက်ပြောင်းလဲသွားတာက online shopping နဲ့အိမ်နာရာရောက်ပို့ဆောင်ပြ delivery service ဝန်ဆောင်မှုတွေဖြစ်ပါတယ်။လူတွေအိမ်ပြန်ထွက်ဖို့ခက်ခဲသလိုဆိုင်တွေပိတ်ထားရချိန်မှာကုန်ပစ္စည်းမျိုးစုံတွေမှာချက်ထားတဲ့အစားအသောက်တွေကို online ပေါ်ကနေဝယ်ယူမှာယူနိုင်အောင်လို့ဆိုင်တွေကလှုပ်လာကြပါတယ်။စားသုံးသူတွေဝယ်ယူတဲ့ပစ္စည်းတွေကိုလည်းအိမ်အရောက်ပို့ပေးတဲ့ဝန်ဆောင်မှုတွေတိတိတတ်တာများလာပါတယ်။ Mobile App တွေကိုသုံးပြီးအခုလိုဝန်ဆောင်မှုတွေကိုအရင်တည်းကအသုံးပြုနေတဲ့ရန်ကုန်မြို့နယ်ကိုအောင်မြို့က COVID ကာလမှာဒီဝန်ဆောင်မှုတွေတော်တော်ပိုကောင်းလာတယ်လို့ရှင်းပြပါတယ်
။ COVID နဲ့ပြီးကြောင်းလို့ဆိုင်တွေအများကြီးပိတ်သွားတဲ့အချိန်မှာ online shopping ကအရန်ဟိုအဆင်ပြေလာတယ်ပေါ့နော်။ကိုလိုချင်တဲ့ပစ္စည်းကိုအရင်တော့လည်းမျိုးဆိုင်ရာတိကိုသွားစီရမလို့ပဲနဲ့ online တစ်ဆင့်မှာပြီးအိမ်တိကိုလာရပြီးပို့ပေးတဲ့ service အများကြီးပေါ်လာတော့ပို့ပြီးတော့အဆင်ပြေလာပါတော့။ရင်းတော့ဆိုလို့ရှိရင်ကားစီယုံမှဆိုင်ယုံအရောက်တောင်းမှဈေးကိုရောက်တောင်းမှပစ္စည်းကိုတွေ့တော့မှဝယ်လို့ရပါ။အခုဆိုလို့ရှိရင် platform တွေအများကြီးဖြစ်လာတော့ဟိုကိုယ့်အိမ်ထဲကကိုယ်အခက်ကိုယ့်ခက်ကိုမထွက်ဖက်တော့လေဟိုရှိတဲ့ပစ္စည်းတွေကို online နေကြည့်ပြီးတော့ဟိုမေးခွန်းရှိတယ်လမ်းမေးလို့ရတယ်။အာပြီးတော့ရှိုင်းပစ္စည်းကိုဒီကိုယ့်တကားချီရောက်တဲ့ ठी ကို delivery service နဲ့ပါလို့ရတယ်ဆိုတော့အရင်တော့ပို့ပြီးအဆင်ပြေလာပါတယ်။
အဲ့တော့မှားလို့ရတယ်ဆိုတော့ပစ္စည်းတွေကဘယ်လိုပစ္စည်းမျိုးတွေလဲအစားအသောက်တွေကအိမ်သုံးကပစ္စည်းလားဘယ်လိုမျိုးပါလဲ။
COVID-19 ကနေတော့ကြတော့ချက်ပီးသားအစားအစာပုံများပါ ready made food တွေဟိုဘဝင်ကားတို့ concept တို့လိုဟာမျိုး grab food တွေမှာပြီးတော့အိမ်တိလာပို့တာမျိုးပိုရှိတယ်အခုဟိုက COVID-19 ဖြစ်ပြီးွားတော့အဲ့ဒါအပြင်ဟိုတခြားကုန်ကျန်းလို့ခေါ်မှာပေါ့နော်အဲ့လိုပြဆန်တို့စီကုန်ကျန်းလာဟာမျိုးတွေရတယ်နောက်ပြီးတော့အိမ်မှာအတုံးဆောင်ပစ္စည်းအိမ်သားစီရီကအစားလက်စီရီပြီးလို့ရှင်အဲ့လိုမော့တိုက်တဲ့ရီကအစားအကုန်လုံး online မှာတခြားကြည့်ဈေးတွေပါ compare လုပ်ပြီးတော့အဲ့ဒီတော့ဒီမှာပို့ပြီးအမှားလို့ရတာပုံများလာတယ်ကျွန်တော်တွေ့ရတယ
်။ဝန်ဆောင်မှုတွေတော်တော်များများရှိလာ။ဥပမာဟိုကိုမှားတဲ့ကုမ္ပဏီတိုင်းရဝန်ဆောင်မှုပေးလာဒီလိုမျိုး delivery service တွေလုပ်ပေးလာ
။အခုနောက်ပိုင်းမှာတော့ဟိုနောက်ဆုံးအိမ်ထဲမှာဆိုက်တဲ့ pumping ဟို indoor plant တွေမှာအစားသူတို့ကခလျားနေပြီးတော့ဟိုဟာ courier service ပေါ့နော်ခလျားနေပြီးပို့ပေးတဲ့ company ကိုတုံးပြီးတော့အိမ်ထဲအထိပို့ပေးတာဟိုပို့များလာကြတယ်ဆိုလူကြက်လာဆိုင်တယောက်ဆိုင်တစ်ခုဖွင့်လိုက်ကိုယ်တိုင်တော်ပြီးအိမ်ထဲမှာပို့ပေးနိုင်တယ်ဟိုခလျား service ကိုတုံးပြီးတော့ဝယ်ယူသူရဲ့အင်တီယံပို့ရတဲ့ service တွေပို့များ
ရန်ကုန်မြို့နေရာတော်များမှာဘလို့အဲ့ဒီအိမ်မြေမတရားညွှန်ကြားချက်တွေရှိချိန်တွင်စားတောက်ဆိုင်တွေဟာ online ကနေမှားတွေစီအရောက်ပုံရဝန်ဆောင်မှုတွေကိုပို့ပြီးကောင်းလှုပ်ပြောက်လဲကိုယ်အမျိုးကတူတက်မှုလို့မြင်ပါတယ
်ကိုယ်မဆောက်ရတဲ့ food delivery service တော့ကြာအများကြီးရှိတယ်ခုနှစ်ခုလောက်ပဲရှိတယ်တော့ပြန်ပြန်လည်းတိတ်မရှိတော့မန်နေဂျာကအဲ့လောက်ကြည့်လေလူတွေကလည်းတိတ်မမှားကြဘူးတပိပေးချာမလို့ပေးဘူးပေါ့နော်အကန့်အသတ်နဲ့ပဲဟိုပါလို့ရတယ်ပေါ့နော်တင်တိုင်းလည်းမှာလို့ပြရမှာလို့ရချင်တဲ့ဟာမှရမယ်အဲ့လိုမျိုးပေါ့တာအခုကျတော့ service payment company ပုံများလာတော့ပြန်ပတ်တယ်ပုံများလာကြမလို့ဒီ company ကမပေးလို့ညောက် company ကအဲ့ဒီကောင်ရဲ့ service ကိုပို့ပေးနိုင်တယ်ဒါမှမပေးဆိုညောက် company တစ်ခုရှိတယ်ဆိုတော့အဲ့လိုမျိုးရွေးကြရေးပုံများလာတော့သူတို့စတဲ့အလိုလိုနေမြင့်လာသူတို့ customer တွေကိုဟိုနည်းနည်း grief site တဲ့ဟာလည်းပို့ပြီးတော့အရင်ကထက်စားလို့ရှိရင်ပုံများလာတယ်ပေါ့နော်အများကြီးအဲ့ဒီတိုးတက်လာတယ်လို့ကျွန်တော်ထင်မြင်ပါတယ်
internet ဆက်သွယ်မှုရဲ့ကျေးဇူးကြောင့်အားလုံးသိဆက်နိုင်တဲ့ခေတ်မှာဒီနည်းပညာကိုအသုံးချရင်အကျိုးများတယ်ဆိုတာကိုစီးပွားရေးလုပ်ငန်းတွေကပို့ပြီးတော့သဘောပေါက်လာကြတာပါအထူးသဖြင့်အကန့်အသတ်တွေရှိချိန်မျိုးမှာနည်းပညာကိုမသုံးရင်ကိုယ်စီးပွားရေးနောက်ကျန်ခဲ့မယ်ဆိုတာပို့ပြီးမြင်သာလာပါတယ
်အခုဆိုလို့ရှိရင်ဟော graph food တို့ပါလို့ဆိုလို့ရှိရင်မှားလိုက်တာနဲ့ update ကို9မိနစ်တခါဆိုင်ရောက်နေပြီဆိုင်မှာပစ္စည်းယူနေပြီဟိုချက်ပြီးပြီးအဲ့လိုမျိုးအပြင်ကိုတကယ်လာပို့အချိန်မှာလဲ online ကနေ tracking ကိုအိမ်သားတိဘယ်လောက်ရောက်နေလဲဆိုတာမျိုး GPS ကနေ track လုပ်ရတာမျိုးကြည့်လို့ရတယ်ပေါ့နော်အဲကြောင့်မလို့အရင်ကထက်တော့အများကြီးပိုအဆင်ပြေလာတယ်နောက်ပြီးတော့သူတို့ delivery company တို့ရောများလဲသူတို့ရဲ့ business ကအခုအရင်ကြီးပြေးပါလာတယ်ကြောင့်မလို့တေချာတော့ပေးတယ် delivery လာပို့ပေးရဲ့ကလေးရယ်ဆိုလို့ရှိရင်လဲကျမရင်းနဲ့ပို့ပြီးတော့ညီညွတ်အောင်ကာကွယ်ပြီးလုပ်တဲ့ဟာတွေကပို့လို့လာတယ်ကျွန်တော်တွေ့ရတယ်ပေါ့နော် mask ဝတ်ထားတာတို့ပြီးတော့ hand sanitizer တွေတုံးတာတို့ပြီးလို့ရဲ၆ပေအကွာနေစ PC ကိုပေးရမျိုးအဲ့လိုဟာမျိုးတွေသူတို့ train တစ်ချက်လောက်ထားတယ်တွေ့ရတယ်။ဒါ customer service ဘက်မှာလည်းအရင်ကတည်းကလို့ရှိရင်မျိုး customer နဲ့စကားပြောတာအစား phone service customer ပေးလိုက်ရပြီးပါပြီအဲ့လိုအတိလောက်တာအစားအရင်ကတည်းကတော့အများကြီးပိုကောင်းလာတယ်
covid ကြီးဖြစ်တော့မှမြန်မာနိုင်ငံမှာမဟုတ်ဘူးပေါ့เนาะဘယ်မှာမဆိုဒီနည်းပညာရဲ့အရေးပါမှုဒီနည်းပညာရဲ့ဟိုအသုံးဝင်မှုလူတွေကပို့ပြီးတော့ appreciate လုပ်လာကြတိလာကြတယ်ပေါ့လေဆိုတော့ကိုအောင်မျိုးအနေနဲ့ရောတကယ်လို့များဒီလိုမျိုးဝန်ဆောင်မှုတွေဒီလိုမျိုးနည်းပညာတွေမရှိဘူးဆိုလို့ရှိရင်ကိုရဲ့နေတူပါပေါ့เนาะနေထိုင်ရေးစားရေးတောက်ရေးအလုပ်ကအဆင်ပြေနိုင်ပါမလား
အခုကျွန်တော်ဆိုလို့ရှိရင်ဟိုဟာ March လောက်ကုန်နေရန်ကုန်မှာပိတ်သွားတော့စိုင်းတွေမှာတွားပြီးတော့တိတ်မဝယ်ရဲ့လို့ဒီဖြစ်တဲ့ဟို covid 19ကဘယ်လောက်အခြေအနေဆိုမှလည်းမသိဘူးဘယ်လိုကူးမလဲ information တိကျမသိတဲ့အချိန်မှာမတော်ရပဲအကောင်းဆုံးပဲဆိုပြီးတော့ဟိုအိမ်ရနေပြီးတော့လို့မှားပြီးအိမ်နေအောင်အထိရောက်ရဲ့ service ရှိတော့အများကြီးတော့ပိုအဆင်ပြေရပါတော့ food delivery ရောကျန်တဲ့ရှိသမျှ delivery မှာအခုချိန်မှာ digital marketing ကိုမလုပ်လို့ရှိရင်မရဘူး digitally ဟိုပစ္စည်းတွေတော့ online တစ်ဆင့်ရောင်းနေဥစ္စာကမြန်မာနိုင်ငံမှာအရင်တော့ရှိတော့ရှိတယ်မနှေးနေသေးအခုချိန်မှာကျတော့မရှိမနေရတဲ့မျိုးဖြစ်သွားတာပေါ့နော်အဲ့ပြီးတခုရှိတာဟိုရန်ကုန်မြို့ကလည်းနည်းနည်းဟိုတခြားမြို့တွေဆိုလို့ရှိရင်အဲ့လောက်ကြီးမကြီးဘူးဆိုတော့သူတို့ session တွေနဲ့ခွဲလိုက်ပြီးတော့ဒီနားမှာလို့ရှိရင်ဘယ်သူကပို့ပေးမလဲဒီနားမှာဘယ်သူကပို့မလဲဆိုပြီးစနစ်ခွဲလိုက်ပြီးလုပ်လိုက်တော့အာပို့ပြီးတော့အဆင်ပြေလာတော့ကျွန်တော်ထင်တယ်ရန်ထက်သာလို့ရှိရင်ဟဲ့
ရန်ကုန်မြို့မှာနေတဲ့ကိုအောင်မျိုးဖြစ်ပါတယ်မြန်မာနိုင်ငံမှာ covid ကာလသွားရေးလာရေးအခက်အခဲရှိချိန်မှာအစားအသောက်နဲ့လူသုံးကုန်ပစ္စည်းတွေကို online ပေါ်မှာအလွယ်တကူဝယ်ယူနိုင်ကိုယ့်စီအရောက်ပို့ပေးနိုင်လို့သူအပါအဝင်တော်တော်များများကအဆင်ပြေတယ်လို့ပြောကြသလိုဒီလုပ်ငန်းတွေအခုထက်ပိုပြီးတိုးတက်ကျယ်ပြန့်လာကြဖို့မျှော်လင့်နေကြပါတယ်ရှင်ကျမဆုမြတ်ပါပ
ပြာစုမှာဖြစ်ပွားနေတဲ့ဆန္ဒပြပွဲတွေကနေနောက်ဆက်တွဲအဖြစ်နဲ့တချို့နေရာတွေမှာဆိုင်တွေကိုဖျက်ဆီးဝင်ရောက်ပြီးတော့ပစ္စည်းတွေခိုးယူတာတွေလုပ်တာကိုပြင်းပြင်းထန်ထန်ဝေဖန်သွားတဲ့နာမည်ကျော် fashion designer နောက်တော့လူမှုကွန်ရက်မှာပြန်ပြီးတော့တောင်းပန်သွားပါတယ် Louis Vuitton designer fashion designer ရဲ့အမျိုးသားအဝတ်ထည် designer လည်းဖြစ်off white ဆိုပြီးတော့ fashion designer ကိုတည်ထောင်ထားသူလည်းဖြစ်တဲ့ Virgil Abloh ဟာသူ့ရဲ့ Instagram စာမျက်နှာမှာအခုလိုရေးသွားခဲ့တာပါလူမျိုးရေးခွဲခြားမှုရဲကအင်အားလွန်ကျွန်းသုံးမှုတွေကိုတိုက်ဖြတ်တဲ့လှုပ်ရှားမှုမှန်သမျှကိုသူထောက်ခံပါတယ်လို့ရေးထားပါတယ်။ကျွန်တော်ကလူမဲတစ်ယောက်ပါတဲ့မဲသမျှမှောင်နေတဲ့လူမဲပါ။တကယ်ကိုမဲတူနေပါတယ်။ရှေးကဲကုန်းမြို့မှာဆိုရင်ဒီတိုင်းကုံစုံဆိုင်လေးတွားရုံနဲ့တေးတွားနိုင်နေဆိုတာမျိုးစိုးရိမ်ရတာပါ။ရဲနဲ့တွေ့ပြီဆိုတာနဲ့အသက်ပါပါသွားတဲ့အထိအဖြစ်ကိုရောက်နိုင်ပါတယ်လို့သူကရေးထားပါတယ်။ဆိုလိုတာကတော့သူကနာမည်ကျော်တယောက်ဖြစ်ပေမဲ့လူမဲမျိုးသားတွေကိုခွဲခြားမှုနဲ့ဆိုရင်တော့သူပါရောပြတိုက်ခိုက်ခံရမှာဖြစ်နိုင်တယ်ဆိုပြီးတော့သူကလူမဲစစ်စစ်ဖြစ်ကြောင်းရေးထားတာဖြစ်ပါတယ်။အမေရိကန်ပြည်အောင်စုမှာလူမဲမျိုးသား George Floyd တင်းဆုံးရမှုနဲ့ပတ်သက်ပြီးတော့ဆန္ဒပြပွဲတွေကြဲကြဲပြင်းပြင်းဖြစ်ပွားနေချိန်မှာဒီဒီဇိုင်နာကသူနဲ့ပတ်သက်တဲ့ဆိုင်တွေပြီးခဲ့တဲ့ရက်ပိုင်းအတွင်းရှီကာဂိုနဲ့ Los Angeles မြို့တို့မှာလူရဲဖြက်စီးခံရတာကိုဝေဖန်ခဲ့လို့ဝိုင်းပြပြောခံရတာဖြစ်ပါတယ်။သူနဲ့ရင်းနှီးတဲ့ဒီဇိုင်နာရဲ့ဆိုင်ဖြက်စီးမှုနဲ့ကြုံရချိန်မှာသူကဒါမျိုးကိုကျွန်တော်တိတ်ယွန်ပါတယ်လို့ရေးပါတယ်အဲ့ဒီဆိုင်ပြီးတော့ RSVP DTL နဲ့ကျွန်တော်တို့ရဲ့ဆိုင်တွေကိုဝင်းမွေးတဲ့ကလေးတွေအားလုံးမင်းတို့အိမ်ကိုယူသွားတဲ့ပစ္စည်းတွေကမတန့်စင်တဲ့ပစ္စည်းတွေပါမင်းတို့ဘလို့လူစားမျိုးလဲဆိုတာသတိပေးနေတဲ့ပစ္စည်းတွေပါလို့ရေးသွားခဲ့ပါတယ်ပြီးတော့သူကဖန်ခံရတဲ့သူတွေကိုဆန္ဒပြတဲ့ဥရေရေးရအကူအညီပေးရဖွဲ့ကိုဒေါ်လာ50သွားလှူမိလို့လဲအကြီးအကျယ်ဝေဖန်ခံရတာပါသူဖန်တီးတဲ့ fashion အင်ဂျီဝတ်ထည်တစ်ခုကဒေါ်လာရာပေါင်းများစွာနဲ့ရောင်းတာဖြစ်ပါတယ်။သူကလူတွေအသားရောင်ခွဲခြားမှုလို့ကိစ္စမျိုးမတရားမှုပပျောက်ရေးကိစ္စမျိုးဆန္ဒပြချိန်မှာဒါရီနဲ့ရှင်ရဲ့အရေးမကြီးတဲ့သူ့ရဲ့ဆိုင်တွေဖျက်ဆီးခံရတဲ့ကိစ္စထိန်းတင်ပြီးတာအတွက်တောင်းပန်မှကြောင်းပြောသွားရတာပါ။အခုလှူရှာမှုတွေသူအလှူထည့်တာလဲဒေါ်လာ2000ရှိပါပြီလို့သူကဆိုပါတယ်။ Virgil Abloh ဟာကမ္ဘာကျော်ပြင်သစ် fashion design ဖြစ်တဲ့ Louis Vuitton design မှာအမျိုးသားအဝတ်ထည်အသုံးဆောင်ဆိုင်ရာพันธุ์ยืนหยุดใจหมู่ဖြစ်ပါရဲ့ရှင် Everyone can rock out like a superstar ကိုဝင်ဝင်ဝင်နဲ့ချမ်းသာလာတဲ့ကမ္ဘာအငယ်ဆုံးတန်းထောင်ကျွဲတထေးဆိုပြီး reality ရုပ်သံ TV star Kylie Jenner ကို2019မတ်လက Forbes Magazine ကကြေညာသွားတာကိုအခုတော့ပြန်ရုပ်သိမ်းသွားပါတယ် Courtney INC ကုမ္ပဏီကထုတ်ပြန်တဲ့ကိန်းဂဏန်းတွေကိုပြန်သုံးသပ်ကြည့်ပြီးတော့ Kylie Jenner က Kylie Cosmetic ကုမ္ပဏီကို2019 November မှာအစုရှယ်ယာ 50% ရာခိုင်နှုန်းနဲ့ဝယ်ထားတဲ့ကိန်းဂဏန်းတွေကိုပြန်ပြီးသူတို့သုံးသပ်တာဖြစ်ပါတယ် Kylie ရဲ့လုပ်ငန်းကသူ့ရဲ့မိသားစု Media တွေနဲ့ Forbes Magazine ကိုပြောထားတာထက်ပို့ပြီးတော့ လုပ်ငန်းလဲတဲ့အမျက်လဲပိုနေတယ်လို့ Forbes Magazine ကပြောပါတယ်အခု Forbes Magazine ရဲ့ခန့်မှန်းချက်ရဆိုရင်တော့ Kylie Jenner ကဒေါ်လာ1,900လောက်ပဲပိုင်ဆိုင်ကျယ်ဝတယ်လို့ဆိုပါတယ် Kylie Jenner ကတော့ဒီသတင်းဟာမမှန်ကန်တဲ့ကိန်းဂဏန်းတွေတက်တယ်မခိုင်းတဲ့ယူဆချက်တွေကိုအခြေခံထားတယ်လို့သူ့ရဲ့ Twitter စာမျက်နှာမှာပြန်ပြီးတော့ရေးသွားပါတယ်နိုးနိုးလာခြင်းဘလို့သတင်းမျိုးတွေများလာတွေ့နေရပါလိမ့်ဒီအဖွဲ့ရဲ့ website စာမျက်နှာကလုံးချင်ရမယ်လို့ထင်ထားခဲ့တာဆိုပြီးတော့ Kylie ကသူ့ရဲ့စာမျက်နှာမှာရေးထားပါတယ် reality ရုပ်သံဇလန်နာမည်ကျော်တွေဖြစ်တဲ့ Kim Kardashian, Khloe နဲ့ Kourtney Rowe နဲ့ Meidu Phaeguen ညီမဖြစ်တဲ့ Kylie Jenner ဟာ2016ခုနှစ်မှာတော့$29နဲ့အယောင်တိုနှစ်ခန်းနေနှစ်ခန်းဘေးသားခဲတန်တို့နဲ့ Kylie Cosmetics ဆိုပြီးတော့သူ့ရဲ့ makeup ပစ္စည်းတွေနဲ့ဈေးကွက်ထဲစပြီးတော့ဝင်လာတာဖြစ်ပါတယ်။အဲ့ဒီမတိုင်ခင်ကတော့ American ပြည်အောင်စုမှာလူကြည့်များတဲ့ Keeping Up With The Kardashians ဆိုတဲ့ reality ရုပ်သံဇလန်မှာသူ့အမေနဲ့သူ့ညီမတွေအကြောင်းရိုက်ပြတော့အသက်အငယ်ဆုံးဖြစ်တဲ့သူလဲပါဝင်ပြီးတော့လူသိများခဲ့ရပါရှင်။ကလေးနွားအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းနှလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလွှာကိုရုပ်ရောအတန်ရောအပြည့်အစုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတင်းနှကလေးမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ထိကြပါစေနော်။ကျွန်လာရှိရတနင်္လာနေ့အတွက် VOA မြန်မာပိုင်းကနေချိန်တန်းရောက်နေတဲ့သတင်းတွေကိုကျွန်မဆွမြန်မောင်ကတလှည့်ပြောပါအောင်မယ်ရှင်။အမေရိကန်ပြည်ထောင်စုမှာရဲဖမ်းဆီးထားစဉ်အတွင်သေဆုံးခဲ့သူ George Floyd ရဲ့ဦးလောင်ကိုသူ့မွေးရ Texas ပြည်နယ် Houston မြို့မှာဒီကနေ့အများပြည်သူလာရောက်ကြည့်ရှုနှုတ်ဆက်နိုင်မှာဖြစ်ပါတယ်။နောက်ဆုံးအတုပအခမ်းအနားကိုနှက်ဖက်မှာပြုလုပ်ပြီးရင်တော့ရုပ်အလောင်းကိုပြုံးနှံမှာပါ။George Floyd သေဆုံးခဲ့ရတဲ့အပေါ်ဆန့်ကျင်တဲ့ဆန္ဒပြပွဲတွေ American တဝန်တနည်းကနေကလည်းဆက်ရှိခဲ့ပါတယ်ဆန္ဒပြပွဲတွေက Washington မြို့တော်လုံခြုံရေးအတွက်သမ္မတ Trump ကိုယူခဲ့တဲ့ Clinton ကြောင့်အရန်တပ်ဖွဲ့တွေကိုစတင်ရုပ်လိမ့်ဖို့သမ္မတကတနည်းကနေတုန်းကအမိန့်ပေးခဲ့ပါတယ်အခုရပိုင်ဆန္ဒပြပွဲတွေအတွင်းအာဏာပိုင်တွေရဲ့ဆန္ဒပြသူတွေကြားထိတိုက်တွေ့မှုအနေအကျဉ်းသာရှိတော့ချိန်မှာတခြားပြည်နယ်တွေကလည်းလုံခြုံရေးအရန်တပ်ဖွဲ့တွေပြန်လည်ရုပ်သိမ်းနေကြပါတယ်George Floyd သေဆုံးခဲ့တဲ့ Minnesota ပြည်နယ် Minneapolis မြို့မှာတော့ရဲတပ်ခွက်ကိုဖျက်သိမ်းဖို့မြို့ကောင်စီဝင်အများစုပေါ်တူခဲ့ကြပါတယ်။ Los Angeles နဲ့ New York မြို့တော်ဝင်တွေကတော့ရဲတပ်ခွက်အသွင်စိတ်ကိုဖျက်တောက်ပြီးအများပြည်သူအတွက်တခြားစီစဉ်တွေမှာအသုံးပြုဖို့စီစဉ်နေကြပါတယ်။ America မှာရဲလက်ချက်နဲ့ George Floyd သေဆုံးခဲ့ရတဲ့အပေါ်ဆန့်ကျင်ဆန္ဒပွဲတွေကမ္ဘာနိုင်ငံတော်များများမှလည်းတနည်းနည်းနဲ့တော့ကျင်းပခဲ့ကြပါတယ်။ဥရောပမျိုးကြီးတွေမှာလုပ်ခဲ့တဲ့ဆန္ဒပွဲတွေအတွင်းသူတို့နိုင်ငံတွေမှာလည်းရှိနေတဲ့လူမျိုးအသားအရောင်ခွဲခြားဆက်ဆံမှုတွေကိုစတင်ဖော်ပြခဲ့ကြပါတယ်။ Korea K-pop အဖွဲ့တစ်ခုဖြစ်တဲ့ BTS က Black Lives Matter လှုပ်ရှားမှုအဖွဲ့ကို American Dollar တသန်းလှူဒါန်းပါတယ်။ American ပြည်ထောင်စုမှာရဲတပ်ဖွဲ့အတွင်းစီကံထိန်းသိမ်းရေးနဲ့ထုံးလုံးတွေအလုံးကိုပြင်ဆင်ပြောင်းလဲမဲ့အဆိုပြုချက်ကို Democrat အမတ်တွေတင်ပြဖို့ပြင်ဆင်နေပါတယ်။AP သတင်းဌာနရှိတဲ့ Justice in Policing Act ဥပဒေမူကြမ်းထဲမှာရဲတွေကိုဥပဒေအရအကာအကွယ်ပေးထားတာကိုကန့်သတ်ဖို့နိုင်ငံထဲမှာရဲတပ်ဖွဲ့ရဲ့အလို့အကျွန်းအင်အားသုံးတဲ့ဖြစ်ရပ်တွေကိုစည်းရင်းပြုစုဖို့အသက်မရှူနိုင်အောင်နောက်ကနေလက်ဘင်းကိုညှစ်တဲ့လောက်ရက်ကိုတားမြစ်ဖို့စတဲ့အချက်တွေပါဝင်တယ်လို့ AP သတင်းထဲမှာဖော်ပြထားပါတယ်VOA မြန်မာပိုင်းအစီအစဉ်တွေကိုည9:00နာရီကနေ10:00နာရီအထိ Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်။အခုတနင်္လာနေ့ညအတွက် Radio အသံလွှင့်မှုကတော့ဒီလောက်ပါပဲရှင်။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျမဆူမြတ်မောင်ပါ။
This program has come to you from the Voice of America, Washington.